Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA America အသံရဲ့2020ခုနှစ်ဒီဇင်ဘာလတရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းတုံမီတာ1925 30နဲ့လိုင်းလမီတာ190လောက်ကနေထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘရန်နဲ့ရွေးကောက်ခံသူသမ္မတကမလာဟဲရစ်တို့ကအစိုးရတင်မှခံထားမဲ့ထိတ်တန့်စီးပွားရေးအရာရှိတွေကိုအင်္ဂါနေ့မှာမိတ်ဆက်ပေးဖို့ရှိပါတယ်။မစ္စတာဘိုင်ဒန်နဲ့မစ္စဟဲရစ်တို့ကသူတို့ရွေးချယ်ထားတဲ့စီးပွားရေးအရာရှိတို့ရဲ့နာမည်စင်းကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။ဒီထဲမှာအမေရိကန်သမားရဲ့နှစ်ပေါင်း230တနည်းအတွင်းဘာသာရေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဗဟိုဘဏ်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လင်လည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးရဲ့စိန်ခေါ်ချက်တွေနဲ့ဒီအဖွဲ့ချက်ချင်းရင်ဆိုင်ကြရတော့မှာပါဝါရှင်တန်အခြေစိုက်မူဝါဒရေးရအဖွဲ့ Center for American Progress ရဲ့လက်ရှိအကြီးအကဲနီဒါတန်နန်ကရောအစိုးရရဲ့စီမံခန့်ခွဲရေးနဲ့ဘာသာရေးရုံညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်တာကိုအထက်လွှတ်တော်ကတည်ပြုရင်တော့တန်နန်ဟာဒီဌာနကိုဦးဆောင်မဲ့လူဖြူမဟုတ်တဲ့ပထမဆုံးတောင်အားရှနယ်အမျိုးသမီးတစ်ဦးဖြစ်လာမှာပါကျန်တဲ့ရန်လန်ရဲ့လက်ထောက်အဖြစ်ဒုတိယဗဏ္ဍာရေးဝန်ကြီးနေရာမှာရွေးချယ်ထားတဲ့စီးပွားရေးမူဝါဒဆိုင်ရာအရာရှိဝေါ်လီအဒေယာမိုကတော့ဗဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယအဆင့်မြင့်ဆုံးတာဝန်ကိုယူရမယ်ပထမဆုံးအာဖရိကအမေရိကန်ဖြစ်လာမှာပါဒီဇင်ဘာတရက်ဒီကနေ့ကျရောက်တဲ့ကမ္ဘာခုခံအားကျဆင်မှု90ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day မှာအားလုံးညီညွတ်ပေါင်းစည်းလို့တာဝန်ကိုစီမျှယူဖို့ဆွေးနွေးဆောင်မုံနဲ့မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးစောင့်ရှောက်မှုရအောင်ဝိုင်းဝန်းလှုပ်ဆောင်ဖို့ AIDS တိုက်ဖျက်ရေးကုလသမဂ္ဂပူးတွဲအစီအစဉ် UNH ကတိုက်တွန်းလိုက်ပါတယ်COVID-19 ကရောဂါကြောင့် AIDS တပ်ဖြတ်ရေးလုပ်ငန်းတွေနှောင့်နှေးနေရပြီးတော့ရီမန်းထားတဲ့အတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UNH ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစမှာတိုက်တွန်းထားပါတယ
်2020 was supposed to be the year in which we were going to see really significant decline
2020ခုနှစ်မှာကမ္ဘာသွား HIV ပိုးကူးခံထားသူ9သိန်းအောက်ထိတိတိတသားကျဆင်းသွားတာတွေ့မြင်ရမယ့်နှစ်ဖြစ်ပါတယ်2019ခုနှစ်မှာပိုးကူးခံထားသူတစ်က 1.9 သန်းကျော်ရှိတဲ့အတွက် HIV ကူးစက်မှုထိန်းချုပ်ထားနိုင်မှုဆိုတဲ့ရည်မှန်းချက်တွေအလံဝေနေပါသေးတယ်လို့ American John Hopkins တက္ကသိုလ်ဆေးပညာဌာနပါမောက်ခ Chris Beria ကပြောပါတယ်ကုလသမဂ္ဂရဲ့အဆိုအရကယောဂါကရက်ကြောင့်2022ခုနှစ်အရမှာ HIV ပိုးကူးခံထားသူနောက်ထပ်13,000ကနေ19,000ထိတိုးလာနိုင်ပြီးတော့ HIV AIDS နဲ့ဆက်ဆက်ပြီးတော့အသက်သေဆုံးသူ9,000လောက်ကနေ13,000ခွဲရှိလာနိုင်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတော့2020ခုနှစ်ကစပြီးတော့ခုခံအားကျဆင်းစေတဲ့ HIV ပိုးကူးခံရသူ38ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ AIDS နဲ့သေဆုံးသူက30ရာခိုင်နှုန်းကျဆင်းသွားတာပါမြန်မာနိုင်ငံမှာလက်ရှိ HIV ပိုးရှိသူ2,400ဝန်းကျင်ရှိပြီးတော့ဒီထဲမှာအသက်15နှစ်အောက်ကလေး11,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာသွားလက်ရှိ HIV ပိုးရှိသူ38တန်းဝန်းကျင်နဲ့ကုသမှုခံယူနေသူက26တန်းဝန်းကျင်ရှိပါတယ်။ကမ္ဘာသွားကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့လူတန်းပေါင်း160အတွက်စံချိန်တင်လိုအပ်တဲ့ရန်မငွေ35ဘီလီယံအထိထည့်ဝင်ကြဖို့ကုလသမဂ္ဂအဖွဲ့ကြီးကအလူရှင်နိုင်ငံတွေကိုအင်္ဂါနေ့မှာပန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါရိုက်ခတ်မှုကြောင့်စီးပွားရေးကျဆင်းလာတဲ့အတွက်ကမ္ဘာတစ်ဝန်းတန်းနဲ့ချီတဲ့လူတွေအလွန်အမင်းဆင်းရဲနှောင့်ပါတဲ့အခြေစိုက်လာကြတာပါဒုတိယကမ္ဘာစစ်နောက်ပိုင်းပဋိပက္ခတွေဥရုယာတွေပြောင်းလဲဖောက်ပြန်မှုတွေနဲ့ COVID-19 ကရောဂါကြောင့်ကြီးမားတဲ့လူသားဘေးဒုက္ခအကျပ်တဲတွေပေါ်ပေါက်လာရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဗီဒီယိုနဲ့ထုတ်ပြန်ခဲ့တဲ့ပန်ကြားချက်မှာပြောဆိုထားပါတယ်အကူအညီတွေလိုအပ်နေတဲ့သူတို့ရဲ့အမောင်းမိုက်ဆုံးကာလမှာဝိုင်းဝန်းကူညီကြပါလို့လည်းအလူရှင်နိုင်ငံတွေကိုအတွင်းရေးမှူးချုပ်ကတိုက်တွန်းထားတာပါလူသားချင်းစာနာမှုအကူအညီတွေဒါမှမဟုတ်အခအကွက်ပေးဖို့လိုအပ်နေတဲ့လူတွေတိထက်များပြီးတော့အမှန်တကယ်အကူအညီလိုအပ်နေသူတွေဟာလူ33ယောက်မှ1ယောက်နှုန်းနဲ့လူပေါင်း235တန်းအထိရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အခုလိုအကူအညီလိုအပ်နေသူတွေ2020ခုနှစ်အတွင်း40ရာခိုင်နှုန်းထိတိုးလာတာပါ။ CNN ပါလာတဲ့အတိုင်းမီတွေမှာကရောဂါတစ်ခုတည်းကြောင့်မဟုတ်ပဲစီးပွားရေးကြောင့်မှအလွန်မင်းထိခိုက်နေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဗီယက်နမ်နိုင်ငံထဲက Facebook နဲ့ Google ကုမ္ပဏီတွေရဲ့ Internet ဆာမျက်နှာတွေဟာလူအခွင့်အရေးကင်းမဲ့ရာစုံနယ်မြေတွေဖြစ်လာနေပြီလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကအင်္ဂါနေ့မှာဆူဆွဲလိုက်ပါတယ်။နိုင်ငံတွင်းမှာငင်းချစွာအတိုက်ခံပြုနေသူတွေအပြင်နိုင်ငံရေးအရာလွတ်လပ်ခွင့်တွေကင်းမဲ့သွားအောင်လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကိုဒီနည်းပညာကုမ္ပဏီကြီးတွေကထောက်ကူပြီးတော့စဉ်းစားလုပ်တီးဖြတ်ပေးနေတယ်လို့လည်း AI ကပြောပါတယ်။လွတ်လပ်စွာဖော်ထုတ်ရေးသားခွင့်နဲ့ပတ်သက်ပြီးကြီးမားတဲ့မျိုးလင့်ချက်တွေတစ်ချိန်ကရှိခဲ့ပူတဲ့ဗီယက်နမ်နိုင်ငံထဲကလူမှုကွန်ရက်ဆာမျက်နှာတွေဟာလူအခွင့်အရေးကင်းမရာနေရာဖြစ်လာပြီလို့လည်း AI ကသတိပေးပါတယ် နိုင်ငံတော်နဲ့အာဏာရပါတီကိုဆန့်ကျင်တဲ့ဝါဒဖြန့်ချိမှုတွေနဲ့အစိုးရနဲ့ပတ်သက်တဲ့မကောင်းသတင်းရေးသားဖော်ပြချက်တွေကိုအမြန်ဆုံးဖယ်ရှားပေးဖို့အစိုးရရဲ့တောင်းဆိုချက်တွေကိုအဲ့ဒီနီးပညာကုမ္ပဏီတွေလိုက်နာကြောင်းတရင်နဲ့ပြန်ကြားရေးဝန်ကြီးငှူယန်မဟွန်ကပြီးခဲ့တဲ့လမှာပြောဆိုခဲ့တာပါအစိုးရရဲ့တောင်းဆိုချက်ကိုဒီနှစ်အတွင်း Facebook ကုမ္ပဏီက95ရာခိုင်နှုန်းအထိလိုက်နာပြီး YouTube ကတော့90ရာခိုင်နှုန်းလိုက်နာမှုရှိတယ်လို့လည်း AI ကပြောပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်။ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။COVID-19 ကရောဂါကခုခံအာရုံနဲ့ကြဆင်းမှု AIDS ရောဂါခံစားနေရတဲ့ဝေဒနာရှင်တွေအပေါ်ကြီးမားတဲ့သက်ရောက်မှုရှိနေတယ်လို့ AIDS ရောဂါတက်ခိုက်ရေးအစီအစဉ်တွေကိုလည်းထိခိုက်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတင်းလာနေကပြောပါတယ
် There is some evidence that people living with HIV may have an increased risk of severe disease
and AIDS ရောဂါဝေဒနာရှင်တွေ COVID-19 ကူးစက်ခံရရင်ဆိုးဝါးတဲ့ရောဂါလက္ခဏာခံစားရမယ့်အနေနဲ့ပုံများတယ်လို့သိဆုံးမှုတွေရှိနေတယ်ဆိုတဲ့အထောက်အထားတချို့ရှိကြောင်းသူတို့ကိုကုသပေးမှုတွေမှာ COVID-19 ကြောင့်ထိခိုက်မှုတွေရှိနေတာကလည်းအဲ့ဒီအနေနဲ့ကိုပို့ပြီးတော့ကြီးမားစေကြောင်း WHO ကြီးကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒါ့အပြင်ဒီနှစ်အစောပိုင်းကနိုင်ငံပေါင်း128နိုင်ငံမှာကောက်ယူခဲ့တဲ့ WHO စစ်တမ်းတစ်ခုမှာ COVID-19 ကြောင့် AIDS ဝေဒနာတွေကိုကုသပေးတဲ့လုပ်ငန်းမှာအနှောင့်အယှက်တွေရှိနေတာကိုတွေ့ရကြောင်းဒါပေမဲ့ WHO နဲ့ကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ထမ်းတွေအကူအညီကြောင့်ဇွန်လကစပြီးတော့ကုသရေးလုပ်ငန်းတွေမှာအနောက်ရှေ့ရှိနေတာတွေဟာ85ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းလည်းသူကပြောပါတယ်။ AIDS ရောဂါကုသပေးရေးလုပ်ငန်းမှာကြုံတွေ့ခဲ့ရတဲ့အခက်အခဲဆုံးအချိန်ကိုကြုံလွန်နိုင်ခဲ့ပြီး COVID-19 ကြောင့်ထိခိုက်ခဲ့တာကနေအခုတခါပြန်ပြီးတော့နလန်ထူလာပြီလို့ WHO အကြီးအကဲကပြောပါတယ်။ဥရောပတလွားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးခရိုအေးရှားဝန်ကြီးချုပ်အန်ဒရက်စ်ပလန်ကိုဗစ်လည်းရောဂါကူးစက်နေပါတယ်။သူ့ကျန်းမာရေးအခြေအနေကောင်းမွန်ပြီးတော့အလုပ်တာဝန်တွေကိုအင်္ဂါလုပ်နေတယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ပြင်သစ်မှာမနေ့တုန်းကတရက်ထဲကူးစက်သူ4000ကျော်ရှိတဲ့အတွက်ဩဂုတ်လနောက်ပိုင်းကူးစက်မှုအနည်းဆုံးကိုကျဆင်းလာတာပါ။အင်္ဂလန်မှာတော့တစ်လကြာအင်ပြင်မထွက်ရအမိန့်ချမှတ်ထားပြီးတဲ့နောက်မှာကူးစက်မှုနှုန်း30ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဥရောပနိုင်ငံတချို့ကကိုရိုနာဗိုင်းရပ်စ်ကောက်ွယ်ထင်းချိုရေးအတွက်ခရစ်စမတ်ဂါလာနှင်းလျှောစီးအပန်းဖြေစခန်းတွေကိုပိတ်ထားဖို့နိုင်ငံတွေအနေနဲ့သဘောတူညီချက်ရဖို့မျှော်မှန်းနေကြပါတယ်။ဘရာဇီးနဲ့မက္ကဆီကိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေတဲ့အပေါ်မှာစိုးရိမ်မိတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ American ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်လာနိုင်တယ်လို့အမျိုးသားကူးစက်ရောဂါဌာနညွှန်ကြားမှုဒေါက်တာ Anthony Fauci ကတနင်္ဂနွေနေ့ကသတိပေးခဲ့ပါတယ်။ကျန်းမာရေးပညာရှင်တွေကလူတွေကိုအိမ်မှာနေဖို့မြစ်တာရက်ခံထားတဲ့ကြားမှာပဲကျေးဇူးတော်နဲ့အားလိုက်ရဲ့ American လေဆိပ်တွေမှာခရီးသွားလာသူတက်တမနှစ်တန်းလောက်ရှိပါတယ်။အခုထိတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ63သန်းကျော်နဲ့သေဆုံးသူက14သန်းကျော်ရှိပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာဗီယက်နမ်နိုင်ငံမှာ3လကျော်နောက်ပိုင်းပထမဆုံးကိုရိုနာဗိုင်းရပ်စ်ပြည်ရင်းကူးစက်မှုပြန်ပြီးတော့တွေ့ရကြောင်းအာနာပိုင်တွေကယောဂရှိသူနဲ့ထိတွေ့ခွင့်ဆက်တွေကိုတိတိကျကျစစ်ဆေးနေပါတယ်။အခုထိဗီယက်နမ်မှာ COVID-19 ကူးစက်သူ1348ယောက်နဲ့သေဆုံးသူ35ယောက်ရှိပြီးကူးစက်မှုတဝက်ကျော်လောက်ကပြည်ပကူးစက်မှုတွေဖြစ်ပါတယ်။ဟောင်ကောင်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းပြန်ပြီးတော့မြင့်တက်လာတဲ့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြည်သူတွေကိုမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့သတိပေးတိုက်တွန်းထားပါတယ်။အခုကူးစက်မှုနှုန်းမြင့်လာတဲ့အတွက်စည်းမျဉ်းကန့်သက်ချက်တွေပိုတိုးပြီးတော့ချမှတ်ထားသလိုအပြင်မှာလူနှစ်ဦးထက်ပိုပြီးတော့မဆူဝေးဖို့လည်းသတ်မှတ်ထားပါတယ်။ဖိလစ်ပိုင်မှာခရစ်စမတ်ပွဲတော်ကာလအသွာအလာတွေကိုဆက်ပြီးတော့တင်းကျပ်ကန့်သက်ဖို့ရှိပါတယ်။ဒီဇင်ဘာလအတွင်းမြို့တော်မနီလာနဲ့နောက်ထပ်ပြည်နယ်နဲ့မြို့ကြီးခုနှစ်ခုမှာတရားခွဲစောင့်ကြည့်စစ်ဆေးတာတွေကိုပြုလုပ်သွားမယ်လို့သမရရိုဒရီဂိုဒူတာဒီကမနီတုန်းကပြောပါတယ်ဖိလစ်ပိုင်မှာယောဂကူးစက်ထားသူ 43,600 ကျော်နဲ့သေဆုံးသူက 8,300 ကျော်ရှိပြီးအရှေ့တောင်အာရှမှာကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ် အမေရိကန်အခြေစိုက်မော်ဒနာဆေးကုမ္ပဏီရဲ့အလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးနိုင်မပေးနိုင်ဆိုတာကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကုကေရေးဌာန FDA ကဒီဇင်ဘာ18ရက်နေ့ဝန်းကျင်လောက်မှပြောနိုင်လိမ့်မယ်လို့မနေ့တုန်းကမော်ဒနာကကြေညာပါတယ်။စီစဉ်ထားတဲ့အတိုင်းဖြစ်မယ်ဆိုရင်ကာကွယ်ဆေးပထမအတုပ်ကိုဒီနှစ်မကုန်ခင်မှာထိုးပေးနိုင်မှာပါ။ဒီမတိုင်ခင်က Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေရဲ့ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်နဲ့ပတ်သက်လို့လည်းFDA ကဒီဇင်ဘာ10ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဒီကနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိတဲ့နောက်ထပ်ဆွေးနွေးပွဲတစ်ခုမှာတော့ FDA ကခွင့်ပြုချက်ရတာနဲ့ကနဦးကာကွယ်ဆေးတွေကိုအကန့်အသတ်နဲ့ထုတ်လုပ်ခွင့်ဘယ်သူကိုပေးမလဲဆိုတာကိုဆွေးနွေးမှာပါ။ American အစားအသောက်နဲ့ဆေးဝါးကုကေရေးဌာန FDA ကခွင့်ပြုချက်ရတာနဲ့တပြိုင်နက်ဆေးကုမ္ပဏီတွေကကာကွယ်ဆေးတွေကိုဖြန့်ဖြူးပေးနိုင်ဖို့မျှော်မှန်းထားပါတယ်။ Moderna နဲ့Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေကတော့သူတို့ရဲ့ကာကွယ်ဆေးတွေက90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ကြေညာထားပြီးမဲ့ FDA ကအသေးစိတ်အချက်အလက်တွေကိုကြည့်ရှုပြီးတော့မှအဆုံးဖြတ်မှာဖြစ်ပါတယ်။ FDA ကအချက်အလက်တွေကိုပြင်ပကျွမ်းကျင်သူတွေပါဝင်တဲ့ကာကွယ်ဆေးနဲ့ဆက်ဆက်ဆေးဝါးထုတ်လုပ်ရေးဆိုင်ရာအကြံပေးကော်မတီ VRBPC အဖွဲ့နဲ့မျှဝေသွားမှာဖြစ်ပါတယ်။ဒီအဖွဲ့ကဆေးကုမ္ပဏီတွေနဲ့ပတ်သက်ခြင်းမရှိပါဘူး။အခုထိတော့ဒီစံသက်ကာကွယ်ဆေးတွေရဲ့ဘေးထွက်ဆိုးကျိုးတွေကတိတ်ပြီးတော့ဆိုးဆိုးဝါးဝါးမရှိဘူးလို့ပြောပါတယ်။ဒီနှစ်ကုန်လောက်ကိုအမေရိကန်နိုင်ငံတဲ့ Moderna ကကာကွယ်ဆေးတန်း20လောက်ရနိုင်မယ်လို့မျှော်လင့်ထားပြီးတစ်ကမ္ဘာလုံးအတွက်ကာကွယ်ဆေးတန်း50လောက်ကို Pfizer ဆေးကုမ္ပဏီကထုတ်လုပ်နိုင်မယ်လို့မျှော်မှန်းထားပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။တမတော်ကာဝေးဦးစီးချုပ်ဟာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC တောင်ရှိသူတွေနဲ့ကချင်ပြည်နယ်မှာဒီနေ့တွေ့ဆုံပြီးဆစ်ဆောင်ဒုက္ခသည်တွေနေရပြန်ရင်းနဲ့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါတမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ KBC အကြီးအကဲတွေမြေကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မလိခရိတ်သာမှတွေ့ဆုံမှုအတွင်းစစ်ဘေးဒုက္ခသည်တွေနေရပြန်ရေးကိစ္စကိုပါဆွေးနွေးခဲ့ကြတာပါလက်နက်ကင်ပဋိပက္ခဖြစ်ပွားရာဒေသမှာမိုင်းရှင်းလင်းရေးအပါအဝင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ရေးဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ KIO လက်နက်ကင်အဖွဲ့တွေနဲ့တမတော်တို့ရဲ့ပူးပေါင်းပါဝင်မှုတွေကို KBC တောင်ရှိသူတွေကဆွေးနွေးခဲ့ကြရလို့လဲKBC ဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆောင်က VOE ကိုပြောပါတယ်
။အခုကျွန်တော်ဒီကပါပေါ်ဒီဒိုမီရှင်ဒူဒန်နေနဲ့ဟိုပြန်ဖို့ကိစ္စမှာဒီတော်တော်ကိုဂျာမင်းပေါ့မယ်ဆိုတော့ကြည့်တယ်။ဒါကြောင့်မယ်ဆိုတော့ဟိုဘလော့အများကြီးအိမ်ဆောင်စုကိုဒီကုနေနဲ့ဟိုမိမိကြီးကလည်းဘလော့ကျွန်တော်မမြော်မှန်းပေါ့မနိုင်ဘူး။ဒါမှမဟုတ်ဒီအစီအစဉ်နဲ့ကိုပြန်မဲ့ကိစ္စကိုကျွန်တော်လုပ်တဲ့ချိန်မှာအဲ IDD ရဲ့ဆေးရုံကဒီ landmine နဲ့ညာ landmine ကိစ္စမှာကျွန်တော်တို့ကတပ်မတော်ရဲ့မိုင်းရှင်ကြီးကတော့ဒါနံပါတ်1အရေးကြီးတော့တယ
်စစ်ဆောင်တွေနေရပြန်ရေးတပ်မတော်ဘက်ကပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့တဲ့အပေါ်ကြိုးဆိုကြောင်းလည်းပြောပါတယ်KBC တောင်ရှိသူတွေနဲ့တနအိကွဲလောက်ကြားတွေ့ဆုံမှုအတွင်းကာဝေးဦးစီးချုပ်ကတနိုင်ငံလုံးပြစ်ခတ်ရစေးစာချုပ် NCA သဘောတူညီချက်နဲ့ KIO အဖွဲ့အစည်းအပေါ်သဘောထားတွေအပြင်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဒေါက်တာခလမ်ဆန်ဆွန်ကပြောပါတယ်
။ကျွန်တော်တို့ NCA ကိစ္စတွေဒီဖွဲ့စည်းပုံကဥပဒေကိစ္စတွေပြောပါတယ်။ပြောတဲ့ညမှာတော့ဒီ NCA ကိစ္စကတော့လိုက်စားစားဆက်ရတဲ့ကောင်းစီဖြစ်တဲ့ခြေချောင်းဒါနဲ့ဒီဒန်းချဘောင်ပြေရတော့ပြန်မပါလာတော့ဒီစိတ်မကောင်းမှုရှိတဲ့အကြောင်းတွေပြောပါတယ်။ဒီခြေချောင်းဥပဒေနဲ့အားလုံးကဒီလိုမှလက်ခံရတဲ့ဖွဲ့စည်းပုံကိုဒီအခြေခံကန့်တတ်ခုမှာတော့ဟိုလိုက်တာဒီမှာပြင်ချာကိုလည်းဒီလက်ခံတယ်ဆိုတော့သူပြောပါတယ်သူလက်ခံတယ်ဆိုတော့
တွေ့ဆုံမှုအတွင်းနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအားနည်းချက်တွေနဲ့ကိုဗစ်ရောဂါကာလနိုင်ငံရေးပါတီတွေစီယုံလုံရှားခွင့်တွေနေပါခဲ့တဲ့ကိစ္စတွေနဲ့ရခိုင်ပြည်နယ်အပါအဝင်ရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်မြောက်ပိုင်းလက်နက်ကင်မှာမိတ်ယူဖြစ်တဲ့ကချင်လက်နက်ကင် KIA တန်းလက်နက်ကင် TNLA ကိုကန့်အဖွဲ့ MNDAA ရခိုင်လက်နက်ကင် AA တို့ကတော့အပြည့်ရက်သဘောတူညီချက်ရဖို့ညှိနှိုင်းနေရဆဲဖြစ်ပါတယ်။မကြသေးခင်ကတပ်မတော်ဘက်ကငြိမ်းချမ်းရေးဆွေးနွေးမှုကော်မတီတစ်ခုကိုအစိမ့်မြင့်အရာရှိရင်းနဲ့ဖွဲ့စည်းခဲ့တဲ့အပေါ်မှာတော့ TNLA AA MNDAA သုံးဘွဲကကြိုဆိုကြောင်းလဲထုတ်ပြန်ချက်အသီးသီးမှာထုတ်ပြန်ခဲ့တာပါ။ ဒီနေ့တွေ့ဆုံမှုမှာတော့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဘက်ကအကြီးအကဲ6ယောက်တပ်မတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်ကြီးရည်လေးအရာရှိတွေလည်းပါဝင်ခဲ့ကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA ကိုတင်ပြပို့လိုက်တာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတက်မတော်သားတွေနဲ့မိသားစုတွေမဲပေးခဲ့ကြတဲ့အနေအမျိုးတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတက်မတော်ကပြန်လည်စီစစ်ရမှာရွေးကောက်ပွဲကော်မရှင်ဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုက်တဲ့အပေါ်အကဲခတ်တွေရဲ့အမြင်ကိုတင်ပြပေးခြင်းပါတယ်။ကျွန်မမိခါပါ။လွတ်လပ်မြောက်တဲ့ရွေးကောက်ပွဲအနေနဲ့အများပြည်သူကတန်တရားကင်းကင်းနဲ့လက်ခံနိုင်အောင်ရည်ရွယ်ပြီးတက်မတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မြို့နယ်200ကျော်ကရွေးကောက်ပွဲဖြစ်စဉ်တွေကိုပြန်လည်စီစစ်သုံးသပ်နေတဲ့အကြောင်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုစစ်စစ်တာမှာလိုအပ်တဲ့အချက်လက်တွေရရှိနိုင်ဖို့အများပြည်သူနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကကူးယူခွင့်ပြုဖို့ကိုလည်းမနေ့တုန်းကတက်မတော်ကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။နိုင်ငံရေးလှိုင်းလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့တက်မတော်ကစစ်စစ်သုံးသက်မဲ့အစီအစဉ်ကြောင့်ရွေးကောက်ပွဲရလက်အပေါ်ကြီးကြီးမားမားထိခိုက်စရာမရှိဘူးလို့ရှုမြင်ပါတယ်
။တက်မတော်ရဲ့လက်တလောပေါ်လေထုတ်ပြန်ချက်တွေအကြောင်းမလို့တော့ရွေးကောက်ပွဲရလက်အပေါ်မှာအပြောင်းလဲဖြစ်သွားစေရလေမရှိနိုင်ဘူးနောက်ဘုရောတိတိတသာအတက်ရောက်မှုလည်းမရှိနိုင်ဘူးလို့မြင်တယ်တမတော်သားတွေနဲ့မိသားစုဝင်တွေဟာမဲပေးပိုင်ခွင့်ရှိသူတွေဖြစ်နေတယ်နောက်မဲဆန္ဒပေးတဲ့သူတွေဖြစ်နေတဲ့အခါကျတော့သူတို့ရဲ့အကြံပြုချက်တွေနောက်သူတို့ရဲ့အမြင်သဘောထားတွေအဲဒါတွေကိုပြည်သူ့ရွေးကောက်ပွဲကော်မရှင်အနေနဲ့ခက်သွင်းစဉ်းစားနိုင်ရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်မြင်တယ်အဲ့တော့လာမယ့်ရွေးကောက်ပွဲတွေမှာလည်းပဲဟလာအလားတူလိုအပ်ချက်တွေအားနည်းချက်တွေမဖြစ်အောင်ကိုပြုပြင်တဲ့နာတွေကိုပြုပြင်နိုင်ဖို့အခွင့်အလမ်းရှိလိမ့်မယ်လို့မြင်တယ်။အဲဒါကြောင့်လည်းတမလို့ဘက်ကတောင်းရချက်တွေဟာလည်းပဲ။ဟောစီစဲဥပဒေ new ဥပဒေလုံထုံးလုံးကြီးတွေနဲ့အညီဖြစ်ဖို့လိုအပ်တယ်။ပူးပေါင်းဆောင်ရွက်မှုအတွက်ပေါ့လေ။ဒီကောင်းမွန်တဲ့ခြေလှမ်းဖြစ်နိုင်လိမ့်မယ်လို့မြင်တယ
်။စီစဲသုံးသပ်မှုတွေကတွေ့ရှိချက်တွေအရလိုအပ်ရင်သက်ဆိုင်ရာမဲဆန္ဒနယ်မြေကမဲဆန္ဒရှင်တွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတင်သွင်းမှာဖြစ်တဲ့အကြောင်းလဲတမလို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြန်လဲစီစဲရာမှာဘလို့ကိစ္စတွေပါဝင်မလဲဆိုတာသိနိုင်ဖို့တက်မတော်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့မရရှိခဲ့သလိုတက်မတော်ရဲ့တိုက်တွန်းချက်အပေါ်ရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်ချက်ရဖို့ကိုလည်းဆက်သွယ်ခဲ့ပြီမဲ့တာဝန်ယူဖြေကြားပေးမဲ့သူမရှိခဲ့ပါဘူးရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ Generation 3ကဦးအောင်နိုင်မော်ကတော့တက်မတော်ကပြန်လည်စီစဉ်မဲ့အစီအစဉ်ဟာရွေးကောက်ပွဲရလက်အပေါ်တက်ရောက်မှုမရှိနိုင်ပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာစွတ်ဖက်ရာရောက်တယ်လို့ယူဆနိုင်တဲ့အကြောင်းပြောဆိုလိုက်ပါတယ
်ရွေးကောက်ပွဲကော်မရှင်လုပ်ငန်းစဉ်ကိုတက်မတော်ဘက်ကစွတ်ဖက်တဲ့သဘောနဲ့တက်ရောက်နေတာပေါ့နော်တကယ်တော့အခုမှအဲ့လိုလုပ်ဆောင်မှုမရှိဘူးတကယ်လည်းဟိုဒါမှမဟုတ်သူကပေါင်းလို့လုပ်တယ်ပြီးတော့တက်မင်းယုံကြီးမှာထုတ်တဲ့စည်ရင်းတွေကိုသူတောင်းကြည့်ရောပြီးတော့ကျွန်တော်ထင်တာကဟိုတက်မင်းယုံတယုံကြီးကဟိုရလာတဲ့ရလက်တွေကဥပဒေလိုသူစွတ်ဆွဲထားတဲ့အတိုင်းမဖြစ်လို့လားမဖြစ်လို့လားဆိုတော့သူတက်မတော်ဘက်ကဒီလိုပြန်ပြီးတော့ဟိုစစ်ဆေးမှုနဲ့တော့ဖြစ်လာဖြစ်တာကျွန်တော်အခုစစ်ဆေးလဲဖြစ်တာတကယ်တော့ဒါမဲရလက်တွေရလာတဲ့ဟိုအကြီးအကျယ်ပေါ့နော်ရလက်မဲယုံတယုံကြီးကထွက်လာတဲ့ရလက်အကြီးအကျယ်တွေကိုကျွန်တော်တို့ပြန်ပြီးတော့ဟိုစစ်ဆေးတဲ့ဘောဖြစ်နေတာဆိုတော့အခုချက်အလိုမျိုးကဒီစီစီကတောင်းလို့ဆိုတော့နည်းနည်းလေးတော့ဒီကစစ်မျိုးသဘောတရားတယ်အတိုင်းမလဲပဲကျွန်တော်ထင်တာဆက်အောင်တဲ့အမြင်ပါ
ရွေးကောက်ပွဲမကျင်းပါခင်ရက်ပိုင်းအလိုမာတော့ကလည်းတက်မတော်ကောက်ွယ်ရေးဦးစီးချုပ်ကိုတိုင်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါသေးတယ်။ရွေးကောက်ပွဲမှာအများစုနေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ ့တက်မတော်ရဲ့စုံစမ်းစစ်ဆေးမှုဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာမရှိကြောင်း VOA ကိုပြောဆိုထားပါတယ်။နိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြင်းငြင်းကြမ်းကြမ်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတုံ့တက်ထားကြပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တသန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂါကာကွယ်ထိန်းချုပ်နိုင်မှုရည်ရွယ်ပြီးကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်တဲ့အပေါ်သဘောထားအမြင်တွေကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။မလူဝက်ဖက်အိမ်ပြန်မထွက်ဖို့လူ30ထက်ပိုပြီးစုဝေးခွင့်မရှိတာ၊နေမည်ဖြစ်ကျော်ခီးသွားလာခွင့်ကန့်သတ်မှုတွေအပါအဝင်ကရောဂါကာကွယ်ထိန်းချုပ်ရေးစီမင်းတွေကိုဒီဇင်ဘာလ15ရက်နေ့အထိရက်ထပ်တိုးသတ်မှတ်လိုက်တာပါ။လူဝက်လူသွားလာတဲ့အခါနှခေါင်းစီတက်ဖို့လူစုလူဝေးရှောင်မှုကုန်စည်စီစဉ်မှုတွေနဲ့လုပ်ငန်းတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ဖို့အာဏာပိုင်တွေကပြောဆိုထားပေမယ့်လက်တွေ့လိုက်နာမှုတွေမှာတော့အားနည်းနေသေးပဲလို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်ဒေါက်ကီသွေဆိုးကသူ့ရဲ့အမြင်ကိုပြောပါတယ်
လူတွေကအပြင်ထွက်နေကြတယ်အဲတချို့တွေဆို mask တွေမတက်ကြဘူးပုံမှန် normal life အနေအထားမျိုးကိုပဲလက်ရှိတွေ့နေရတယ်ပေါ့နော်ဒါတွေကအစိုးရကဘလောက်ပဲထိန်းချုပ်ထိန်းချုပ်ဘယ်လိုဥပဒေတွေပဲထုတ်ထုတ်လိုက်နာမှုမရှိတော့ယောဂထိန်းချုပ်ဖို့ကခက်နေယောဂထိန်းချုပ်ဖို့ခက်တော့ case တွေကတက်နေသေးပဲဖြစ်တယ်အဲ့တော့ case ကတက်လေအစိုးရကနေပြီးတော့ဒီ semi lockdown အစီအစဉ်မှာ extend လုပ်လေအမားတို့ဒီဘက်ကစီးပွားရေးထိခိုက်နေပေါ့မကျက်မတဲ့အတွက် control မလုပ်နိုင်တော့အမားတို့ဟိုဘက်ဒီ domestic ခီးသွားအေးလို့ဖို့ဆိုတာတော့ဟိုလို့သေးတယ်ပြီးလို့ရှိရင်ခုနအမပြောသလိုမျိုးဒီတောင်ကြီး government ကဒါအမတောင်ကြီးမှာပဲနေလို့တောင်ကြီး government ကိုတိတာဟုတ်တခြားနယ်တွေမတိဘူးပေါ့သူတို့အဲ့လိုမျိုးနယ်မြေတွေကိုပိတ်ပိတ်ပြီးတော့တေစာသာကြက်ကြက်မက်မက်စီကန်းတကြအေးယူမယ်ဆိုရင်နှစ်ပတ်ဆိုထိန်းချုပ်နိုင်တယ်လို့ထင်တယ်အဲ့ဒါဆိုရင်တော့ domestic tourism ကပြန်ပြီးတော့ဘူးမင်းဖြစ်လာမှာပဲဒီလူတွေကလည်းအရင်မွတ်ကြက်နေတော့ခီးတွေသွားနေနေကြတယ်
ကယောဂါကာလကန့်သတ်ချက်တွေကလေကြောင်းခီးစဉ်သွားလာမှုတွေကိုပါယာယီပိတ်ထားပြီးအရေးပေါ်ကယ်ဆယ်ရေးလေယာဉ်တွေကိုတော့ပုံမှန်ပြေးဆွဲပေးနေပါတယ်။ဒါပေမဲ့လည်းမြန်မာသင်္ဘောသားတွေအတွက်ပြည်ပပြန်ထွက်ဖို့ကအခက်အခဲတွေရှိနေတယ်လို့ကပတိန်ဦးဝင်းနိုင်ယွန်းကပြောပါတယ်
။သင်္ဘောသားအတွက်ဆိုပြီးတော့တီးသန့်လုပ်ပေးတဲ့ပုံစံမျိုးပေါ့နော်။သူတို့ခေါ်တာတော့ကီးဘော့ကာပေါ့။အဲ့ဒီပုံစံမျိုးလုပ်ပေးပြီးတော့သွားလာရင်တော့ဒါအဆင်ပြေဆုံးမှာပါ။ဒါပေမဲ့အခုကနိုင်ငံတော်မှာပုံစံတွေကတော့ဒီသင်္ဘောသားလည်းမဟုတ်ဘူး။အကုန်လုံးပုံစံမျိုးရောထွေးပြီးတော့ဖြစ်နေတော့ကျွာတွေကတော့လေ public လေးဖွင့်ချပေးလို့မရတဲ့ဟာရှိတယ်လေအခုလောလောဆယ်မှာကဒီလေချောင်းလိုင်းကိုချိတ်လို့မရလို့ဟိုဘက်နဲ့ချိတ်လို့မရလို့ဆိုပြီးတော့ဒီကဟိုတမောသားတွေကအချိန်ကြီးမထိုင်နိုင်မထိုင်နိုင်တော့ဟိုမှာအလုပ်မရအဲအဲ့လိုမျိုးပြဿနာဖြစ်နေတာပေါ့နော်အခုကတော့အလုပ်တွေတော်တော်လေးကိုဖွင့်ထားဆုံးရှုံးသွားကြတာ
ကယောဂါထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုတာဝန်ရှိသူတွေထုတ်ပြန်ထားပေမဲ့လိုက်နာမှုအားနည်းနေရာတွေကိုထိထိရောက်အရေးယူပြင်ဆင်မှုတိုက်တွန်းထားတာတွေလည်းရှိပါတယ်တချိန်တည်းမှာပဲကံယောဂကာကွယ်ရေးစီမင်းတွေနဲ့အတူကာကွယ်ရေးညွှန်ကြားချက်တွေကိုချမှတ်တဲ့နေရာမှာပြည်သူတွေရုပ်ပိုင်းဆိုင်ရာယောဂကာကွယ်နိုင်မှုအပါအဝင်စိတ်ပိုင်းဆိုင်ရာအဆင်ပြေစေမယ့်နည်းလမ်းတွေကိုပါထည့်သွင်းစဉ်းစားပြီးချမှတ်ဖို့လိုတယ်လို့လည်းဆေးယောဂအထူးကုဆရာဝန်ဒေါက်တာဆန်းဆန်းဦးကပြောပါတယ
်။ဆက်ကပြန်ပြန်ချက်တွေရှိနေတယ်ဒါနဲ့လူတွေကဘယ်လိုမျိုးလက်တွေ့နေထိုင်လဲဆိုတာကိုကျွန်တော်တို့သိချင်တာပေါ့နော်။သိနိုင်ရင်တော့ဟုတ်ကောင်းမယ်နော်။စီတီဇင်ဆိုတာကနိုင်ငံအစိုးရအတောင်ဝင်ရှိရလေသူစနစ်လောက်ကောင်းလို့သူ support ပဲကောင်းလဲဆိုတာဒီလူတွေနဲ့လှုပ်လှုပ်ရမှာဟုတ်ဆက်လို့ပြောလို့ရှိရင်တမိုင်လို့ပြောလို့ရှိရင်စိတ်ကြမိုက်ရပါပါနေရမှာပေါ့ဆိုတော့အဲ့ဒါကိုဟိုပြောချင်တာဒီဟို decision maker လို့ပြောနေတဲ့အစဉ်စဉ်တော့လူကြီးတွေပေါ့နော်လူကြီးပေါ့အညာမတောင်းယူရတဲ့လူတွေလေတောင်းယူရတဲ့လူတွေကဘောပေါက်ပြီးတော့ဒီမူဝါဒတို့စနစ်တို့ပေါ့နော်အကောင့်တွေခေါ်တာလေဟုတ်တယ်ညမအဲ့ဒါဆိုတော့သူစာချက်မှရမှာပေါ့
ကျမရင်းနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ချက်တွေအရကယောဂါကြောင့်တည်ဆုံးသူ1942ဦးရှိနေပြီးကူးစက်သူအတူပြုလူနာကတော့9813ဦးရှိနေပါတယ်ကူးစက်ခံရသူတိုးလာနှုန်းတွေကအရင်ကမျိုးပြမှသာရှိနေပေမဲ့အခုခါမှာတော့ကျေးလက်ဒေတာတွေမှာပါကယောဂါကူးစက်နှုန်းတိုးလာနေပြီးကယောဂါကာကွယ်ရေးအသိပညာမြင့်တင်ရေးအစီအစဉ်တွေကိုတော့လူလူကြားလှုပ်ရှားမှုတွေရှိနေတာတွေ့လာရပါတယ်ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါလေရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေမှာကိုဗစ်ကပ်ရောဂါဆစ်ဆီးတဲ့အစီအစဉ်တွေစတင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတဲ့နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေကိုအဓိကထားပြီးဆစ်ဆီးတဲ့အစီအစဉ်ကိုတော့ကျန်းမာရေးဝန်ထမ်းအနေနဲ့အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ပဲစတင်လိုက်တာပါ။ယောဂါဖို့ဆစ်ဆီးတဲ့အစီအစဉ်မှာမြန်မာနိုင်ငံသားအများအပြားနေထိုင်နေကြပြီးယောဂါကူးစက်မှုအန္တရာယ်ရှိတာကြောင့်အနီရောင်အဆင့်သတ်မှတ်ထားတဲ့နယ်မြေတွေလည်းပါဝင်နေဆိုပြီးမလေးရှားနိုင်ငံအခြေစိုက်အလုပ်ကိုင်ရှာဖွေအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပြပါဗျ။အဲ့ဒါကဆစ်စစ်မှာ
မှာ။ဆစ်စစ်မှာ။ဆက်ယုံနေလို့နိုင်ငံသားတွေများနေရာတွေဆက်ယုံနေ။ဟုတ်ကဲ့။အဲ့ဒါကိုသူကဆစ်စစ်မှာလေတကယ်။ပြည်သားလည်းပါတယ်၊သလားမလို့ပါတယ်၊ပေါ်လာပါတယ်။ဟုတ်ကဲ့အဲ့ဒါကစစ်စစ်မှာလေဒီစစ်စစ်မှာနိုင်ငံသားတော်များတွေအရိပါဝင်ကြည့်ပေါ့တို့အမီဖော်မြန်မျိုး
မြန်မာနိုင်ငံသားတွေရှိရာကွာလာလမ်ပူဆလန်ကောပီနန်ပါဝင်ယောဂကူးစက်မှုအန္တရာယ်ရှိတဲ့နယ်မြေတွေဖြစ်သတ်မှတ်ထားတဲ့နေရာတွေမှာဒီဇင်ဘာလ9ရက်နေ့ကနေစတင်ပြီးဆစ်ဆေးရမှာစာပါနီဂရီဆယ်ဗီလန်ပီနယ်အပါအဝင်ကျန်ဒေသတွေမှာဒီဇင်ဘာလ16ရက်နေ့ကနေစတင်ဆစ်ဆေးသွားမယ်လို့လဲမလေးရှားလူဆွမ်းအားအရင်းမြစ်ဝင်ကြီးဆာရာဘနန်ကိုကိုကာပြီးဒေသခံသတင်းတွေကဖော်ပြကြပါတယ်ပီရက်ပီနယ်ဤပိုမြို့မှာလဲဆက်ရောက်လို့သမားတွေကြားကိုဗစ်ဆစ်ဆေးမှုတွေတွေ့ရှိခဲ့ပြီးတဲ့ဒီနေ့ကစပြီးသတင်းနှစ်ပတ်ကြာအင်ပြင်မထွက်ဖို့အမိန့်ထုတ်လိုက်ကြောင်းအလုတ်ကန်ရှာဖွေအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပါတယ
်။သတင်းရနေပေါ့နှစ်ပတ်ပေါ့နော်။တစ်ပတ်ပဲလေတစ်ပတ်တစ်ခုပဲဒီမှာဒီပုံမျိုးနော်ဟုတ်ကဲ့ဒီပုံမျိုး
သေဆုံးသူ360ဦးနဲ့ကိုဗစ်ကပ်ရောဂါကူးစက်သူ6000ကျော်ရှိနေပြီဖြစ်တဲ့မလေးရှားနိုင်ငံမှာနိုင်ငံသားတွေရှိရာဆက်ရုံအလုပ်ရုံတွေကနေကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတော်ကခန့်မှန်းခြေနိုင်ငံသားအလုပ်သမားတန်း3000လောက်ကိုစစ်ဆေးဖို့မလေးရှားအာဏာပိုင်တွေကဆုံးဖြတ်ခဲ့တာပါမလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား5000ကျော်လောက်ရှိနေပြီးကပ်ရောဂါကာလအလုပ်ကိုင်တဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်သူတချို့ရှိခဲ့တယ်လို့နေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်ရှင်ကျမမအေးပါ VOA အတွက်သတင်းပေးပို့နေတာပါ
အောက်ဆိုတက်ကူနဲ့ AstraZeneca ကုမ္ပဏီတို့ပူးတွဲထုတ်လုပ်မဲ့ COVID-19 ကာကွယ်ဆေး26သန်းကိုဝယ်ဖို့ထိုင်းနိုင်ငံကသဘောတူစာချုပ်ချုပ်ဆိုလိုက်ပါတယ်။ဒါပြင်ထိုင်းနိုင်ငံသားတွေအနေနဲ့ရှင်းနေမှာ COVID-19 ကာကွယ်ဆေးထိုးနိုင်မှုမျှော်လင့်တယ်လို့ထိုင်းဆိုရကပြောပါတယ်။ Rider သတင်းဆောင်သားကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ AstraZeneca ကုမ္ပဏီကထုတ်မဲ့ COVID-19 ကာကွယ်ဆေးကိုဝယ်ဖို့သဘောတူစာချုပ်ကိုထိုင်းနိုင်ငံကနိုဝင်ဘာ28ရက်နေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာထိုင်းနိုင်ငံအတွက်တော့ virus ကာကွယ်ဆေးဝယ်ယူပထမဆုံးသဘောတူညီချက်လည်းဖြစ်ပါတယ်။ဖိလစ်ပိုင်လိုဒေသတွင်းတခြားနိုင်ငံတွေကလည်း AstraZeneca နဲ့တခြားကုမ္ပဏီတွေစီကနေကာကွယ်ဆေးတွေရဖို့အလားတူသဘောတူညီမှုတွေလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာပဲထိုင်းနိုင်ငံကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံကလူဦးရေ73သန်းကိုကာကွယ်ဆေးထိုးဖို့အတွက်ကာကွယ်ဆေး26သန်းကိုဝယ်ဖို့အတွက် American Dollar 198သန်းကိုထိုင်းဆိုရအဖွဲ့ကအရင်ကတည်းကအတည်ပြုထားပြီးဖြစ်တယ်လို့ထိုင်းနိုင်ငံရဲ့လူမှုကျန်းမာရေးဝန်ကြီးအန်နိုတွင်ချာဘရကူးကပြောပါတယ
်။ရုံတန်းအနုမတ်ငွေပမာဏရိုက်တိုင်ပထမပင်ငွေပမာဏ2564
ကာကွယ်ဆေး26တန်းဝယ်ဖို့အပါအဝင် COVID-19 ကာယောဂါကိုတိုက်ဖျက်ဖို့နဲ့ကာယောဂါကြောင့်ထိခိုက်သွားတဲ့လူတွေကိုကူညီဖို့အတွက် 2021 ဘန်ဒါနှစ်အသုံးစရိတ်ကိုချထားပြီးသားဖြစ်ပါတယ်။အဲဒီကာကွယ်ဆေးကတည်ဆုံးမှုတွေကိုလျော့နေစီမှာဖြစ်ပြီးလူနာတွေကိုကုသဖို့နဲ့တိုင်းပြည်စီးပွားရေးပြန်ကောင်းလာအောင်အစိုးရအနေနဲ့လုပ်နိုင်စီမှာဖြစ်ပါတယ်
။ Oxford ကုမ္ပဏီနဲ့ AstraZeneca ကုမ္ပဏီတို့ကထုတ်ဖို့ပြင်နေတဲ့ဆေးဟာအခုခါမှာ80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိထိရောက်မှုရှိထားပြီးသားဖြစ်တယ်လို့ထိုင်းဝန်ကြီးချုပ် Prior Chan Aung Cha ကပြောပါတယ်
။ Rathabal เองนั้นตระหนักถึงความสําคัญในการป้องกันการแพร่ระบาด
ကံရောဂါကိုထိန်းချုပ်ဖို့အရေးကြီးတယ်ဆိုတာအစိုးရအနေနဲ့မြင်ထားတာကြောင့်လူတွေကိုလက်ဆေးဖို့နှာခေါင်းဆီးတက်ဖို့အပအဝင် ယောဂကာကွယ်ရေးလုပ်ငန်းတွေကိုတိုးလို့ဖို့ကျွန်တော်တို့လှုပ်ဆောင်နေတာပါဒီထက်မှာထိုင်းနိုင်ငံအနေနဲ့ COVID-19 ကာကွယ်ဆေးရဖို့အတွက်ကိုလည်းအထောက်အကူပေးဖို့ပါဝင်ပါတယ်ထိုင်းပြည်သူတွေအနေနဲ့2021ခုနှစ်အပြင်မှာကာကွယ်ဆေးထိုးနိုင်ဖို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ဒီကာကွယ်ဆေးထားရှိဖို့အတွက်လိုအပ်တဲ့အပူချိန်ကတော့1 degree centigrade ကနေ7 degree centigrade အထိဖြစ်ပြီးနိုင်ငံနဲ့ကန့်ညီအောင်လုပ်ထားတာဖြစ်ပါတယ်ထိုင်းနိုင်ငံသားတွေအားလုံးကာကွယ်ဆေးရရှိနိုင်ဖို့အတွက်လှုပ်ဆောင်မှာဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်
นอกจากที่เราจะแจกจ่ายและดูแลประชาชนในประเทศของเราแล้ว
เราก็จีดูฤทธิ์ด้วยกาวกวยซิยาชิอองลงได้เพียงอาเซียนมาชื่อได้เราไม่สวยနိုင်ငံတွေကိုလည်းဒီတော်တွေမှာအချင်းချင်းကူညီဆောက်ရှောက်တော်ဖို့ကတိပြုထားပါတယ်ကာကွယ်ဆေးကိုဒီတိုင်းရနိုင်ဖို့လုပ်သွားပါပ
ါရှီတော်အားမှာဒုတိယစီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေက3900ကျော်နဲ့သေဆုံးသူ60ရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံကခီးသည်တွင်လင်းပြေးဆွဲမှုတွေကိုဧပြီလမှာရပ်ဆိုင်းခဲ့တာကြောင့်ထိုင်းနိုင်ငံရဲ့အရေးပါတဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကိုထိခိုက်ခဲ့ပြီးတော့ကာယောဂါကနေပြန်လည်ထားဖို့အတွက်လှုပ်ဆောင်နေတာတွေဟာလည်းနှောင့်နှေးခဲ့ရပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ virus ကူးစက်မှုအများစုဟာပြည်ပကနေလာတဲ့သူတွေနဲ့အစိုးရကအသွာလာကန့်သတ်ထားတဲ့သူတွေမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ပြီးခဲ့တဲ့သတင်းပတ်ကျေးဇူးတော်နေအားလရဲ့ပြည်အမေရိကန်ပြည်ထောင်စုမှာလူတော်တော်များများအလုပ်ပြန်လုပ်နေကြပါပြီဒီအားလရဲ့အတွင်းအမေရိကန်တွေတော်တော်များများအိမ်တွေမှာပဲနေခဲ့ကြပြီမဲ့မိသားစုမိတ်ဆွေပေါင်းသင်းတွေနဲ့တွေ့ဆုံခဲ့ကြသွားလာခဲ့ကြသူတွေလည်းအများအပြားရှိခဲ့ပါလေ။ကျမရဲ့ရရှိတွေဆွေရဒါဝင်ရှိသူတွေကတော့ဒီလိုလူစုလူဝေးနဲ့ခီးသွားကြတွေ့ဆုံကြတာတွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတော့ပြန့်နှံ့မှာကိုစိုးရိမ်နေကြပါလေ။မစ်ရှယ်ခွင်းရဲ့သတင်းလောကိုတင်ပြပါမယ်။ကျွန်တော်ဒိန်းထိုင်ကူပါ။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလတလထဲမှာရင်ယောဂကူးစက်သူ၄သန်းကျော်သွားပြီလို့သတင်းတွေကရေးပါတယ်။အောက်တိုဘာလမှာကူးစက်ခဲ့တဲ့အရေးအတွက်ထက်နှစ်ဆပိုများတာပါ။ဒီထက်မကအစိုးဆုံးအချိန်ဤယောဂကူးစက်မှုတွေတိုးလာနိုင်သေးတယ်လို့သွေးမတည့်တဲ့ယောဂနဲ့ကူးစက်ယောဂဆိုင်ရာတက္ကသိုလ်ညွန်ကြားရေးမှူးဒေါက်တာအန်တိုနီဖောချီက ABC ရုပ်သံကိုပြောပါတ
ယ်။ We don't want to frighten people, but that's just the reality. We said that these things would happen.
လူတွေကိုစိုးရိမ်အောင်ခြောက်လှန့်တယ်လို့မဖြစ်စေချင်ပါဘူး။ဒါပေမဲ့တကယ်ပကတိအခြေအနေကဒီလိုဖြစ်နေပါတယ်။ရာသီဥတုကအေးလာပြီးခရီးတွေသွားတဲ့အခါဒါမျိုးဖြစ်မယ်လို့ကျွန်တော်တို့ပြောခဲ့ပြီးသားပါ။တကယ်လည်းဖြစ်လာခဲ့ပါတယ်။ယောဂကူးစက်မှုတွေထပ်လည်းဖြစ်ကြအောင်မှာပါ
။ Bias ကူးစက်မှုတွေတိုးလာတဲ့အတွက်အမေရိကန်ပြည်ထောင်စုမှာလူနေထူထပ်ဆုံးဖြစ်တဲ့ Los Angeles မြို့နယ်မှာဒီသတင်းဘက်ကစပြီး၃ဘတ်လူတွေအိမ်ထဲမှာနေဖို့အမိန့်ထုတ်ထားပါလေ။ပုံမှန်အမေရိကန်ဘောလုံးပွဲရာသီနောက်ဆုံးဘတ်တွေအတွင်းမှာပဲလူတွေကိုယ်တိုင်အသင်းလိုက်လာကစားတာတွေကိုဘောလုံးအသင်းချုပ်ကဖိတ်ပင်ထားပါလေ။နယူးယောက်မြို့တော်ဝန် Bill de Blasio ကတော့စောစောပိုင်းကထုတ်ခဲ့တဲ့အမိန့်ကိုပြန်ပြပြီးမူလတိုင်းကျောင်းတွေပြန်ဖွင့်မှုကြေညာထားပါလေ။အမေရိကန်ပြည်ထောင်စုတဝန်ကျောင်းတွေပိတ်ထားတဲ့အချိန်မှာအရက်ဆိုင်တွေစားတော့ဆိုင်တွေမှာဆိုင်တွေထဲမှာရောင်းချခွင့်ပေးခဲ့တဲ့အတွက်ယောဂကူးစက်မှုတွေရှိခဲ့တာလို့အမေရိကန်ရာရှိတွေကဝေဖန်ကြပါတယ်။ကျမကြီးရာရှိတွေကတော့ကလင်းငယ်တွေဟာအရွယ်ရောက်ပြီးသားလူတွေလို bias ပိုးပြန့်တာမျိုးတွေမရှိဘူးလို့ပြောဆိုနေပါတယ်။ဒေါက်တာအန်တိုနီဖောချီက ABC ရုပ်သံကိုအခုလိုပြောပါတ
ယ်။ Let's try to get the kids back, but let's try to mitigate the things that maintain and just push
ကလေးတွေကြောင်းပြန်တက်နိုင်အောင်ကြိုးစားကြည့်အောင်ပါလက်ရှိကူးစက်မှုဆက်ရှိနေတဲ့အနေအထားရော့သွားအောင်ရက်ရွာလူမှုအတိုင်းဝိုင်းကြားပြန့်နှံ့မှုတွေမဖြစ်အောင်တော့ကျွန်တော်တို့ဆက်တွန်းတွန်းတိုက်တိုက်လုပ်ရပါလိမ့်မယ်ခင်ဗျားတို့သိပါတယ်အရက်ဆိုင်တွေစားတောက်ဆိုင်တွေနှာခေါင်းစည်းမတက်ပဲအတွင်းမှာဝင်ထိုင်ပြီးစားတောက်နေကြတဲ့နေရာတွေကနေလူမှုအတိုင်းဝိုင်းနဲ့ရောဂါတွေပြန့်ပွားနေတာပါကျောင်းတွေကနေကူးစက်တာမဟုတ်ပါဘူး
COVID-19 ယောဂကာကွယ်ဆေးမကြခင်ထုတ်လုပ်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်ရှိနေချိန်မှာပဲကျန်းမာရေးရဘေးကင်းမှုညွှန်ကြားထားတဲ့နှာခေါင်းစည်းတွေတက်ကြဖို့လူစုလူဝေးတွေကိုရှောင်ဖို့တူးနဲ့တူခက်ခွာခွာနေဖို့စတဲ့စည်းကမ်းတွေကိုလိုက်နာရေးဒေါက်တာဖောချင်နဲ့ကျန်းမာရေးရရှိတွေကလူတွေကိုတိုက်တွန်းနေပါတယ် အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကရွေးချယ်ထားတဲ့အကြံပေးအရာရှိတွေဒီသတင်းပတ်ထဲမှာတွေ့ဆုံပြီးကာကွယ်ဆေးထုတ်တဲ့အခါမှာအစိုးရခွင့်ပြုချက်ရတာနဲ့ကနဦးစတင်ဖြတ်ကြည့်ရေးတွေဘယ်လိုစတင်လုပ်ဆောင်မလဲဆိုတာကိုဆုံးဖြတ်ကြမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်ဒိတ်ထိုင်ပါပ
ါခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်အကြခင်လာပိုင်းအတွင်းမြန်မာနိုင်ငံမှာအစိုးရအဖွဲ့တည်းရဲ့ပေါ်ပေါက်လာတော့မှာဖြစ်ပါတယ်အစိုးရအဖွဲ့တည်းလို့ပြောတော့ညာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့လက်ရှိအာဏာရ NLD ပါတီကပဲဦးဆောင်ဖွဲ့စည်းမှာပါဒီအစိုးရအဖွဲ့တည်းအနေနဲ့လာမယ့်5နှစ်တန်တန်းတွင်တိုင်းပြည်ရဲ့ဘယ်လိုလုပ်ငန်းကဏ္ဍတွေကိုဦးစားပေးအကောင့်အထည်ဖော်လှုပ်ဆောင်သင့်ပါတယ်ပိုပြီးအောင်မြင်တဲ့ပြုပြင်ပြောင်းလဲရေးရလက်တွေမြင်လာရအောင်ဘယ်လိုလှုပ်ဆောင်သင့်ပါတယ်စာတော်ရည်နဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ် Triangle Women3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါခင်လေးရန်မျိုးသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကူစားပြုပြီးရန်ပြည်နယ်မြောက်ပိုင်းမူဆဲခရိုင်မျိုးသားလွတ်တော်မဲစန္ဒနေပြည်အမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစရလောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကျော်သိမ့်ပါမခင်လေးနဲ့ကိုမော်ထွန်းအောင် VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်
မင်္ဂလာပါ
ဆိုတော့ကျွန်တော်ကအကြခင်မှာဟလာစူရသစ်တက်တော်မယ်ပေါ့လေစူရသစ်ဆိုမယ်လေအနာရပါတီကတော့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပဲပေါ့အစိုးရသစ်လို့ပြောတာကကျွန်တော်တို့လူတွေတောင်းလဲရှိနိုင်တယ်ဆိုတော့အတန်ကြီးနဲ့ကြားထားတယ်ဆိုတော့အစိုးရသစ်လို့ပဲဆိုကြပါစို့ရုပ်ကောက်ပွဲအတစ်တစ်ခုပြီးသွားတဲ့အခါမှာတက်လာမယ်အစိုးရသစ်ပေါ့ဟလာကျွန်တော်တို့ရှင်းနှင်းမလာကုန်လောက်ဆိုရင်ဧပြီလဆန်းဆိုရင်အစိုးရသစ်စတင်ပြီးတော့လည်ပတ်တော်မယ်လုပ်ငန်းတွေလှုပ်ဆောင်တော့မယ်ဟလာဒီတစ်ချိန်အစိုးရသစ်မှာအရင်တစ်ချိန်ဖွဲ့စည်းပုံနဲ့မတူဘဲနဲ့အပြောင်းအလဲတွေလုပ်ပြီးဖွဲ့စည်းမယ်ဆိုပြီးတော့ NLD တာဝန်ရှိသူတွေကကျွန်တော်တို့ VOE ကိုတော့တခြားသတင်းဌာနတွေကိုပြောထားတာလည်းရှိပါတယ်ဆိုတော့ဒီဆိုဝတ်သည့်ရဲ့နောက်လာမဲ့တက်တန်း9နှစ်မှာဘယ်လိုလုပ်ငန်းတွေများဦးစားပေးပြီးတော့လှုပ်ဆောင်ခြင်းတယ်လဲကျွန်တော်မက်ကင်လီတို့ကိုမော်ထွန်းအောင်တို့ရဲ့အမြင်ကိုကျွန်တော်တို့ပြသတဲ့ကိုသင်ပြစေချင်တာပါဆိုတော့ပထမအဆုံးမက်ကင်လီအရင်ဆုံးပြောပါမက်ကင်လီလာမဲ့အစိုးရသည့်အနေနဲ့ဘယ်လိုလုပ်ငန်းတွေကိုများအဓိကဦးစားပေးပြီးတော့လှုပ်ဆောင်ခြင်းပါတယ်လေဆိုတော့ပြောရရင်တော့ကျွန်တော်တို့အများကြီးတော့ရှိမှာပေါ့ဆိုကြပါစို့ကျွန်တော်နည်းနည်းကန့်တက်လိုက်အောင်အဓိကဦးစားပေးလုပ်ငန်းကြီး၅ခုပေါ့ဘယ်လို၃ခုနဲ့၅ခုချပေါ့အဲလိုမျိုးစပြီးတော့မကင်ကြီးဆွေးနွေးပေးပါအောင်ဗျာ
အဲဟိုပထမအဆုံးပြောချင်တာကတော့ကျွန်တော်တို့ဒီခုနကကျော်သိန်းပြောတယ်လို့ပဲဒီအစိုးရအသစ်လို့ပြောပေမဲ့လေဟိုနော်ဟိုအများစုနိုင်ရတာတော့ NLD ပဲဆိုတော့အရှိရအစိုးရနဲ့လည်းတိတ်မကွာဘူးပေါ့ဒီလားပြောင်းဟောင်းပြောင်းမယ်ဆိုတော့ကျွန်တော်တို့ပထမမဟာနှစ်ကိုပေါ့နော်ပြန်ကြည့်တဲ့အခါမှာလဲဟိုအားသာချက်အားနည်းချက်တွေလည်းရှိတဲ့အခါကျတော့နိုင်ငံကိုကျမတို့ကဟိုမှာတင်စားပြရစီပေါ့နော်လှပတဲ့အယောင်သေးဆုံးနဲ့အကြီးကားချက်တခုလိုမြင်ကြည့်မယ်ဆိုရင်တော့အစိုးရတွေတော်တော်လေးဆိုတော့ DPD ကားကိုရေးဆွဲမဲ့အကြီးစရာပေါ့နော်အကြီးစရာဆိုတော့ပထမမဟာနှစ်တုန်းကတော့ကျမတို့ကကင်ဗတ်ရှားရဲခဲတန်တွေစုတ်တန်တွေရှားရတဲ့ကာလလို့တင်စားခြင်းဆိုတော့အစင်းနဲ့လည်းမဖြစ်ဘူးပေါ့နော်အစင်းနဲ့မဖြစ်တော့ရရာတွေကိုဆွဲပြီးတော့လောက်ရတာရှိတဲ့ခုမှကုန်ချမ်းစုနေရတဲ့အခါလို့ပေါ့နော်ဘယ်လိုဆွဲမလဲလို့စဉ်းစားရတဲ့အခါနဲ့ပဲပြီးသွားတယ်ဆိုတော့ဒီလာမဲ့တက်တန်း9ခုကတော့ပုံဖော်ရတော့မယ်တက်တန်းမှာပုံဖော်ရမယ်ဆိုရင်လည်းကျွန်တော်တို့ကတကယ်ပကြီးဆရာနေနဲ့စဉ်းစားရမှာငါတို့နိုင်ငံကိုဘယ်လိုပုံဖော်မှာလဲအရင်အရေးကြီးပါတယ်ဒီခါမှာပုံဖော်အောင်မပေါ်ပြလို့မရတော့ပါဘူးเนาะကျွန်တော်တို့9ခုကတော့ကျွန်တော်တို့အားလုံးကနားလည်မှုနေနေခဲ့တယ်ဒါပေမဲ့ဒီ9ခုမှာတော့ပုံဖော်အောင်ပေါ်ရတော့မယ်အဲ့တော့တောက်ပါတဲ့ရောင်သွေးစုံနဲ့ပကြီးကားချက်ဆွဲမဲ့ပကြီးစရာတွေကိုတိုင်ကရောတကယ်သူ့အလုပ်ကိုသူပြပြနေနေနဲ့ကျွန်းချမ်းချင်ချင်းလှုပ်တက်ပြီလားလုံနိုင်ဘူးဒီလားလှုပ်ဖို့ရောဆန္ဒတွေရှိနေရဲ့လားဆိုတဲ့ဟာလေကျွန်တော်တို့အတွက်မေးခွန်းတစ်ခုဖြစ်တယ်အဲ့တော့ကျွန်မပြန်ကြည့်ပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့သက်တမ်းလုပ်ခဲ့တဲ့ဟာတွေမှာဘယ်သူမဆိုဒါရေဆမ်းခဲပြုလုပ်ရတဲ့ကိစ္စတွေလည်းရှိမယ်ကျွန်မတို့မှာဒီမိုကရေစီလို့လွတ်တော်လို့ဆိုတာလည်းသိကျင်သားမရသေးတဲ့အခြေအနေဖြစ်တဲ့အတွက်ဟိုအာတာရာအားနည်းတာရှိခဲ့တာကိုကျွန်မတို့အပြစ်မပြောတော့ဒါပေမဲ့ပြန်ပြီးတော့သုံးသက်စီခြင်းเนาะပြန်ပြီးတော့သုံးသက်စီခြင်းဘာလို့ဆိုတော့နောက်ထပ်အစိုးရအစ်စ်တစ်ခုဖြစ်သွားတာမဟုတ်ဘူးဒီသူတွေဥဆောင်နဲ့ဥဆောင်မှုတစ်ခုရဲ့ခေါင်းဆောင်တစ်ဦးရဲ့နောက်ကပါမဲ့အဲလူတွေပဲဖြစ်တဲ့အခါကျတော့တိတိကျကျသုံးသက်စီခြင
်
းအားနဲ့ချက်အားတာချက်ဘာတွေမျက်လုံးနိုင်ပြီးတော့ဘာတွေမျက်မလုံးနိုင်ခဲ့ဘူးလဲဆိုတာကိုသုံးသက်ပြီးတော့သင်ခန်းစာပြီးတော့ဆေးဆက်မှုတွေတော့လုပ်စီခြင်းလဲဆိုတော့ဒါကမှအရေးကြီးဆုံးအနေနဲ့ပြောချင်တာ
ဟုတ်ကဲ့
ဒါတော့
ဟုတ်ကဲ့ဆေးဆက်ပြီးတော့ကျွန်တော်တို့ခုနပြောတဲ့ဟလာဘလို့လုပ်ငန်းမျိုးတွေအဓိကဦးစားပေးလုပ်စေချင်တယ်ဆိုတော့ကျွန်တော်တို့ဆက်သွားကြမယ်ဆိုတော့ကိုမော်ထွန်းအောင်နေနဲ့ရောအခုဒီအဖွင့်ပိုင်းမှာကိုမော်ထွန်းအောင်ပထမဦးဆုံးပြောချင်တဲ့စကားပါများရှိပါလဲ
ဟုတ်ဒီ9နှစ်ကကျွန်တော်တို့ဒါရှင်းနေပါတယ်ကျွန်တော်တို့ဂီတူတွေကနေပြီးတော့အစိုးရအသစ်ကို mandate အစ်တစ်ရက်ပေါ့နော်တခင်းနဲ့ပေးလိုက်တဲ့လက္ခဏာလို့လည်းကျွန်တော်တို့မြင်ရပါတယ်။အဲဒီလက္ခဏာရဲ့နောက်ကွယ်မှာသူရဲ့ context ရှိရပေါ့နော်ဖြစ်လာရတဲ့အကြောင်းရင်းတွေရှိအဲ့ဒါကတော့ကျွန်တော်တို့ဒီလွတ်တော်ထဲမှာဒီ civilian ပေါ့နော်အယက်သားတွေက85ခန့်လုံးပဲအာဏာရတဲ့ဥစ္စာတွေနောက်တစ်ခုကကျတော့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ video ပေါ့နော် video အာဏာလိုမျိုးအဲရှိနေတဲ့အပိုင်းတွေအကြောင်းမလို့ပေါ့နော်ထပ်ပြီးတော့လူတွေကတခဲနဲ့ပေါ့နော်ဒီ NLD အစိုးရကိုထပ်ပြီးတော့ဒီပြည်ပြောင်းလဲရေးတွေကိုညံ့ညံ့နဲ့မှန်မှန်လုပ်နိုင်ဖို့ပေါ့နော်အဲဒီထပ်ပြီးတော့အာတာဝန်ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ကတော့အာမြင်ပါတယ်အဲ့တော့ဒီမှာရှေ့ကအမမခင်လေးပြောရသလိုပဲပေါ့နော်ကျွန်တော်တို့ကြံညီခဲ့တဲ့ဂတိတွေပေါ့နော်ဂတိကိုတည်ဆိုရင်ဥမာအပြည့်ဆိုရင်ပြည်တွင်းချင်းချိုင်းနဲ့ပတ်သက်တဲ့ဟာတွေရှိရဲ့now ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောတဲ့နေရာမှာကျွန်တော်တို့ကအဲဒီအလုံးစုံပြင်ဆင်ရေးဆိုတာမျိုးလည်းရှိတယ်လို့မျိုးပေါ့နော်တစ်စိတ်တစ်ပိုင်းအဲကျွန်တော်တို့လုပ်လို့ရတဲ့ပြင်ဆင်လို့ရတဲ့အပိုင်းမျိုးတွေလည်းရှိတယ်လို့ now de facto ပေါ့နော်အဲ de facto ပုံစံလိုမျိုးပေါ့နော်ဒီအပြင်ဘက်မှာမပြင်တော့လဲအတွင်းမှာပေါ့နော်အဲဒီလှုပ်ထုံးလုပ်နေတဲ့လှုပ်ပုံကန်ပုံတွေကိုပြောင်းလဲပြီးတော့အနှစ်သာရကိုဘယ်လိုပြောမလဲပြင်ဆင်တဲ့ဟာမျိုးလေးလည်းလုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကတော့ပို့ပြီးတော့ဒီ9နှစ်မှာပေါ့နော်အာယုံဆိုင်ပြီးချင်းတယ်နောက်တစ်ခုကဒီကျွန်တော်ဘယူရိုကရေစီရန်တရားကိုကျွန်တော်တို့မောင်းနေတဲ့အခါမှာလည်းရှေ့9နှစ်မှာအချိန်ကြီးပေးပြီးွားပြီလို့တော့ကျွန်တော်တို့အနေနဲ့မြင်တယ်ပေါ့နော်ဒီ9နှစ်မှာတော့ကျွန်တော်တို့ဘယူရိုကရေစီရန်တရားတွေမှာတိကျတဲ့ mandate တွေကိုချပေးရမယ်ဒီ mandate တွေကိုလုပ်နိုင်တဲ့ resource ပေါ့နော်အဲရင်းမြစ်တွေကိုချပေးရမယ်နောက်တကယ်လုံနိုင်တဲ့လူတွေကိုလည်းတွန်းတင်ရမယ်ပေါ့နော်မလုံနိုင်မလုံမရှုံမပြုတ်တွေကတော့ကျွန်တော်တို့နိုင်ငံကသူများထက်ဆယ်လမ်းလောက်နောက်ကျနေတဲ့အခါမှာပေါ့နော်ကျွန်တော်တို့မလုံမရှုံမပြုတ်ပုံစံတွေကတော့အလုံးမဖြစ်ဘူးလို့မြင်တယ်ဆိုတော့ဒီအရာလေးတွေကအရင်ဆုံးပေါ့နော်ဟို issue ပေါ့နော်ဟိုကန်တာအလိုက်မပြောခင်ဒါလေးကတော့အဲကျွန်တော်တို့ဒီသူရဲ့ framework အနေနဲ့ပေါ့နော်ထားပြီးတော့အဲလုပ်စီချင်တဲ့အပိုင်းပါဟ
ုတ်ကဲ့ဆိုတော့ကျွန်တော်ဒီဖွင့်လေးနေတန်းလေးပြီးတဲ့အချိန်ကျတော့တဲ့တယ်ကျွန်တော်တို့ရှင်းနေကြရအောင်မခင်လေးနေနဲ့ဘလူကန္ဓာတွေကိုအဓိကဦးစားပြီးလှုပ်စေခြင်းတဲ့သဘောရှိပါလေ
ဘလူကန္ဓာတွေလဲဆိုရင်တော့ခုနကိုမော်ထွန်းလေးပြောသွားတယ်ပေါ့လူမှန်မြန်မှန်ဆိုတဲ့ဟာကျတော့ကန္ဓာကိုကျွန်မမပြောခင်တာ over all ပဲပေါ့ဟောဘာလို့ကျွန်မတို့ဒါကိုတစ်ခါတလေလေပြောရလဲဆိုတော့ဒီပြီးခဲ့တဲ့အစိုးရကိုလည်းလူအစိုးရလို့လည်းပြောကြတာပေါ့နော်လူအစိုးရလို့ပြောကြတယ်ဆိုတာဒါကကျွန်မတို့ကအသက်အားဖြင့်ဖွဲ့ခြားဆက်ဆံတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်မတို့နိုင်ငံကဟုတ်နိုင်ငံတကာရဲ့အပြောင်းလဲနဲ့အတူပြီးလိုက်ဖို့ဆိုရင်တော့အရွယ်ဆုံးပါဖို့လို့နော်လူကြီးရောလူလက်ကောလူငယ်ရောပါရမယ်အခုလူငယ်တွေထဲမှာလည်းအခုပြောနေတယ်ကိုမော်ထွန်းတို့ဆိုလဲခေတ်ပညာရောနိုင်ငံတကာအတွေ့အကြုံရောအားလုံးရှိနေတဲ့လူတွေဖြစ်တဲ့အခါကျတော့ဒီလိုမျိုးပေါ့လူငယ်ပိုင်းတွေရဲ့အားကိုလည်းကျွန်တော်တို့ယူပါမယ်နောက်အမျိုးသမီးတွေရဲ့အားကိုလည်းယူပါမယ်အစိုးရဖွဲ့တွေမှာလည်းအမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ကျွန်တော်တို့စူးစမ်းရမယ်ဒါကဘာလို့လဲဆိုတော့အခု POA interview လုပ်နေတဲ့အချိန်ကအင်တန်မှဟိုအကြောင်းတိုက်ဆိုင်တယ်လို့ပြောလို့ရတယ်ဟိုကအစိုးရဘက်အသေးအတွက်ကိုသူတို့ပြန်ပြီးတော့ recruit လုပ်ဖို့စဉ်းစားနေတဲ့အချိန်ဖြစ်တဲ့အတွက်ကျမတို့ရဲ့ဒီ interview လေးကနေပေါ့နော်ဟာဒါကိုတိုက်တွန်းချင်တာပါကျမတို့မှန်မှန်ကန်ကန်နဲ့လုံနိုင်မဲ့နော်လူကြီးလူငယ်မျိုးသမီးအလှအဆုံပေါ့ပါတဲ့အစိုးရဘက်ဖြစ်ဖို့တော့တေချာပြန်ပြီးတော့သုံးသပ်စီခြင်းနဲ့ဆိုတော့ကျမပထမဦးဆုံးပြောချင်ပါတယ်နောက်ထပ်တစ်ခုဟိုထပ်ပြောရမယ်စပီးရင်တော့ဥမာအပြင်ကျမအမျိုးသမီးရေးလုပ်တဲ့ဖြစ်တဲ့အတွက်မျိုးသမီးကိစ္စတွေကိုတကယ်အကောင့်ထဲပေါ်ဖို့ပေါ့ကျမတို့ရှင်မှာ Nest Ball လို့ခေါ်တယ်เนาะအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာပြူဟာစီမံကိန်းဆိုတာ၁၀နှစ်တာစီမံကိန်းရှိခဲ့ပါတယ်ဒါပေမဲ့ဒီစီမံကိန်းကိုလည်းပြီးခဲ့တဲ့အနှစ်ဒီဆိုရလက်ထက်မှာလည်းတက်နိုင်နေရတော့ UK ဝန်ကြီးဌာနရဲ့အောက်ကနေလုပ်ဖို့ဆောင်ရွက်ပါတယ်ဒါပေမဲ့လုပ်တဲ့ကံညက်ညမှာတော့လက်တွေ့မှာအားနည်းမှုတွေရှိတယ်မပြည့်စုံမှုတွေရှိနေတဲ့အခါကျတော့ဒါကို PPP ပြင်လုပ်နိုင်အောင်ဟိုဟာရပြောင်းလာเนาะဘယ်လိုပြောင်းလဲပြီးတော့ budget တွေဘယ်လိုထပ်ပြီးတော့ထိုးမြှင့်မလဲဒါတွေကိုလည်းဒီကတော့ကျမတို့အော်စဉ်းစားစီခြင်းလည်းပြောချင်ပါတယ်။ဟိုဟာရကဥပဒေကြီးရောပေါ့နော်။မျိုးသမီးနဲ့ပတ်သက်တဲ့ဥပဒေကြီးကိုလည်းပို့ပြီးတော့တတိယအောင်လည်းကျွန်တော်တို့ပြောနေတယ်ပို့ပေါင်းတော့လို့ပြောရဲ။မျိုးသမီးများပေါ့အကြံဖတ်မှုဘာကွယ်ဒါစီဥပဒေကိုကျွန်တော်တို့ပေါ်ထုံးမှုကြိုးစားခဲ့တာ9နှစ်ကျော်ပြီ။အရင်ရှေ့တက်တန်းမှာလည်းအဖြစ်လာမလားလို့ညှော်နှင်းခဲ့ပေမဲ့မဖြစ်ခဲ့ဘူး။နောက်အစိုးရအချိန်ရွှေ့လိုက်ရတဲ့အခါကျတော့ဒီဥပဒေကိုလည်းတကယ်ထိရောက်ပြီးတော့တိုင်းရင်းသားဒေသမှာရှိတဲ့နော်ဟိုပရိမခတို့မှာရှိတဲ့အမျိုးသမီးတွေကိုပါဘာကွယ်ပေးနိုင်တဲ့ဥပဒေမျိုး
တော့ဒီဆုံးလုံးရုပ်ပေါ်အကောင်ွယ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်ဖို့ကျွန်တော်ညွှန်နေပါတယ်။ဟုတ်ကဲ့။ကိုမော်ထွန်းအောင်ကကိုယ်တိုင်လည်းပဲရုပ်ကောက်ပွဲဝင်ခဲ့ဆိုတဲ့အခါကျတော့ကိုမော်ထွန်းအောင်မှာဟလာအနာဂတ်မြန်မာနိုင်ငံတော့ဒါကျွန်တော်တို့ကအခုအနာဂတ်မြန်မာနိုင်ငံတော့ကိုပုံဖော်နေတယ်လို့ပဲဆိုကြပါစို့။ဒါကိုမော်ထွန်းအောင်မှာဒီလိုစိတ်ကူးအတွေ့အကြုံရှိမှာပဲ။ကိုမော်ထွန်းအောင်သာဆိုရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးလုပ်မယ်လို့စဉ်းစားထားတာရှိပါလဲကိုမော်ထွန်းအောင်။
ဒီအရာကြတော့ဟိုကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တယောက်တည်းရဲ့အမြင်လည်းဟုတ်တယ်ပေါ့နော်ဒါပေမဲ့ဒီရွေးကောက်ပွဲဝင်တဲ့ခါကျတော့ဒီမဲဆလာရှင်ပြည်သူနဲ့စကားပြောရင်းနဲ့ပို့ပြီးတော့တည်လာတဲ့ဟာလေးလည်းရှိရပေါ့နော်ဆိုတော့အဲ့ဒါလေးတွေကိုလည်းပြောင်းဆက်ပြီးတော့ပြောလို့ပါတယ်ကျွန်တော်တို့ဒီလက်ရှိဆိုရဒီ9နှစ်တက်တန်းကကျွန်တော်အမြင်ပေါ့နော်ကျွန်တော်နိုင်ငံအတွက်အရင်အရေးကြီးတယ်နံပါတ်1ကဘာလို့အရေးကြီးလဲဆိုရင်ဒီငင်းချမ်းရေးကျွန်တော်ငင်းချမ်းရေးဆလာတာ2012လောက်ကဆလာတယ်ဆိုရင်ကျွန်တော်တို့10နှစ်ညီပါရှိတာပေါ့နော်တဖြည်းဖြည်းနဲ့လူတွေကလည်းဤလာပြီပေါ့နော်အဲ့ခါကျတော့တကယ်ပဲတွက်လက်တဲ့ပေါ့နော်ငင်းချမ်းရေးနောက်ဟိုထင်တာမြင်တာရှိတဲ့ပေါ့နော်အပေးအယူတွေရှိတယ်နောက်တကယ်ပဲနိုင်ငံရေးပေါ်ဆောင်နိုင်တဲ့ငင်းချမ်းရေးဥမာအပြည့်ဆိုရင်ကျွန်တော်တို့ကဒီခါလေကြတော့အစိုးရကိုယ်နိုင်ကဝိလေကြောင်ပတ်လုံနေတာမျိုးတွေကျွန်တော်တို့ခန်းစားရတယ်ဒီတန်းတူရေးကိစ္စရက်တွေပေါ့နော်ဖက်ဒရယ်ကိစ္စရက်တွေလို့ပြောတဲ့နေရာမှာအစိုးရကကျွန်တော်မျက်မမြင်စဉ်ဆန်းတယ်လို့ပဲဖြစ်နေတယ်ဖက်ဒရယ်ကိစ္စပါညာပြော blue print မရှိဘူးပေါ့နော်ဒါအဲ့လိုမျိုး blue print ကိုဒီလက်ရှိအစိုးရလက်ထက်မှာအပြည့်ပြည့်စုံတာပေါ့နော်ဟိုပြောလိုက်စေချင်တယ်နောက်တစ်ခုကဒီ covid ကြောင့်မို့လို့ပေါ့နော်ကျွန်တော်တို့နိုင်ငံကအခုဆိုရင်ပို့ပြီးတော့တိတာလာပြီပေါ့နော် covid 19ရဲ့တက်ရောက်မှုကကျွန်တော်တို့လာမဲ့9နှစ်လုံးလုံးကိုကျွန်တော်စိတ်ထင်တက်ရောက်နေဦးမှာပဲဆိုတော့ဒါအတွက်လည်းကျွန်တော်တို့က resilient ဖြစ်တဲ့ government ပေါ့နော် mitigation ရှိတဲ့ပေါ့နော်ပြန်လည်ပြင်ဆင်နိုင်တဲ့ဟာနောက်ဒီလိုမျိုးဟာအတွက်ကကျွန်တော်အကြံဉာဏ်တွေအများကြီးလိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့အစိုးရအနေနဲ့ဒီနိုင်ငံတော်အဆင့်ပေါ့နော်ဒီစီးပွားရေးပြုဝင်ပြောင်းလဲရေးဆိုင်ရာကော်မရှင်လိုမျိုးပေါ့နော်အရက်ဘက်ကပညာရှင်တွေလည်းပါဝင်နိုင်တယ်နိုင်ငံခြားမှာရောက်နေတဲ့လူမြန်မာပညာရှင်တွေနောက်ပြည်ပပညာရှင်တွေလည်းပါဝင်ကြံပေးနိုင်တဲ့အဲ့လိုကော်မရှင်ကြီးတရအနေနဲ့ကိုတုံ့ပြန်တင်တယ်လို့မြင်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ climate changeclimate change ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ covid-19 ကလည်းအဲဒီလိုပြောင်းလဲရေးနဲ့ဆက်ဆက်နေတယ်လို့လည်းအဲဒီပညာရှင်တွေကပြောကြတယ်ပေါ့နော်နောက်လာမယ့်ဆယ်စုနှစ်တွေမှာကျွန်တော်တို့ပိုပြီးပြင်းထန်တဲ့ virus တွေထွက်လာနိုင်တယ်။နောက်ဒီဟာကကျွန်တော်တို့ what if ပေါ့နော်အကယ်လို့များတာဒီ covid-19 ကသာလျှင်ကျွန်တော်တို့ဒီပိုဆိုးွားတဲ့ဟိုဆယ်စုနှစ်တွေရဲ့အဆဖြစ်ခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါဒီ climate change ကိုလည်းကျွန်တော်တို့ကဟိုဘက်ပေါင်းစုံပေါ့နော် national security နိုင်ငံတော်လုံးချုပ်ရေးရှူတောင်းပေါ့နော်နောက် human security လူမှုအတိုင်းဝိုင်းလုံချုံကြီးပေါ့နော်လူသားလုံချုံကြီးရှူတောင်းနေရနေပြီးတော့စဉ်းစားရဲကော်မရှင်တရက်လည်းလူနေပါတယ်ပေါ့နော်ကျွန်တော်တို့နိုင်ငံစိုက်ပျိုးရေးနိုင်ငံဖြစ်တဲ့အခုလိုမျိုးကိုဗစ်ဖြစ်တဲ့အခါမှာဒီခုနကပြောတဲ့အဲဒီစိုက်ပျိုးရေးမှာထိခိုက်လာမဲ့ဟာမျိုးတွေပေါ့နော်ခုနကျွန်တော်တင်ပြကျွန်တော်မြင်ချင်တဲ့ဒီ National Economic Commission လိုမျိုးအဖွဲ့တွေနဲ့တွဲဆက်ပြီးလုပ်နိုင်မဲ့ဒီ climate change ပေါ့နော်အဲနိုင်ငံတော်အဆင့်ဒီရာသီဥတုပြောင်းလဲရေးနဲ့ဆိုင်တာဝိုင်းစဉ်းစားမဲ့အဖွဲ့ပေါ့နော်မွန်ရက်အောက်မှာရှိတဲ့ဟာမျိုးမဟုတ်ဘူးပေါ့နော်အပေါင်းဆုံးခုနလိုပဲပညာရှင်တွေပါနိုင်မယ်အဲဒီမှာခုနပြောလို့ urban planning လုပ်တဲ့ဆရာတွေပါမယ်နောက်ကျွန်တော်တို့ site survey လုပ်တဲ့လူတွေပါမယ်နောက် transport နဲ့ပတ်သက်ပြီးရောပေါ့နော်ကုန်စည်ပို့ဆောင်ရေး logistic နောက်ဆုံး technology ပေါ့နော်ဆိုအဲ့လိုမျိုးပါဝင်ပြီးတော့ဝိုင်းစဉ်းစားတဲ့ကျွန်တော်တို့နိုင်ငံရဲ့ climate change နဲ့ပတ်သက်ပြီးပေါ့ဆိုကျွန်တော်တို့ရဲ့အညာ data အခုကတဖြည်းဖြည်းခန်းစားနေရတယ်ကို coastal area ပေါ့နော်ကမ်းရိုးတန်း data နဲ့အညာ data အထူးသဖြင့်ခန်းစားနေနောက်တစ်ခုကျတော့ကျွန်တော်တို့ဒီအရန်မြင့်မားလာတယ်ပေါ့နော်ဒီကျွန်တော်တို့ပြည်တွင်းရွှေ့ပြောင်းဒေါက်တာကိစ္စကလည်းကျွန်တော်တို့ငင်းချမ်းရေးကိုထိခိုက်နိုင်တယ်အဲ့တော့
ဟုတ်ကဲ့
နောက်တစ်ခုကျွန်တော်မြင်တဲ့ဥစ္စာပေါ့နော်အခု၅ခုပြောတာတစ်ခုတစ်ပြောင်းလဲဆိုရင်ပေါ့နော်
ပြောပါခင်ဗျာ
ငင်းချင်တာကကျွန်တော်က ministry တစ်ခုပေါ့နော်အဲဥမာ youth နဲ့ women နေအတွက်ပေါ့နော် ministry တစ်ခုကိုကျွန်တော်အနေနဲ့မြင်ချင်တယ်ဒါမှအဲလက်တွေ့ကြပေါ့နော်ကျွန်တော်တို့ပေါင်းဆက်ပြီးတော့အဲ gain တွေ့နိုင်မယ်ဘာလို့ဆိုတော့ဒီ youth တွေရဲ့အောက်မှာပေါ့နော်ကျွန်တော်တို့ခုနပြောလို့တို့ဖုံးဖြူရေးကိစ္စရဲ့တွေရှိမယ်မွေးဆေးဝါးကောက်ွယ်တာစီရေးကိစ္စရက်တွေဒီအားကစားကိစ္စရက်တွေနောက်လူငယ်နဲ့အလုပ်ကင်ပေါ့နော်နောက်လူငယ်တွေရဲ့ဒီနိုင်ငံရေးမှာပါဝင်မှုအဲ့လိုမျိုးအားတွေကိုတကယ်လက်တွေ့ကြကြပေါ်ဆောင်နိုင်တဲ့အမျိုးပေါ့နော်အဲ့လို ministry မျိုးတွေလည်းရှိတဲ့နေပြီးနောက်ဖြုတ်တင်တဲ့ဟာတော့ဖြုတ်လိုက်ပေါ့နော်ဟိုထပ်ထည့်တဲ့ဟာမျိုးတွေကြတော့ new institution တွေလူနေတဲ့ဟာမျိုးတွေကြတော့အဲဒီထပ်ပြီးတော့ပေါ့နော်အဲလုတ်တင်တယ်ပေါ့နော်ဒါကတော့ကျွန်တော်အနေနဲ့ဒီ9နှစ်တာ issues အလိုက်ကြည့်ရင်တော့ဒါလေးကတော့ကျွန်တော် priority ထားပေါ့နော်တခြားကိစ္စတွေတော့ရှိပါသေးတယ
်ဟုတ်ကဲ့လူငယ်နဲ့အမျိုးသမီးနဲ့ပတ်သက်ပြီးတော့တရားဝန်ကြီးဌာနတခုကိုဖွဲ့စည်းစေခြင်းနဲ့ကိုမော်တွင်းရဲ့ဆန္ဒကလူငယ်နဲ့အမျိုးသမီးဝန်ကြီးဌာနဖွဲ့စည်းကိစ္စကတော့မကင်လေးကကန့်ကွက်စရာအကြောင်းရှိမှမထင်ဘူး။ဒါတော့မကင်လေးကိုမော်ထွန်းပြောတဲ့ကိစ္စရဲ့အပြင်မကင်လေးနေနဲ့ရောဘယ်ကိစ္စတွေကိုထပ်ပြောခြင်းသေးလဲ။အ
ဲဟုတ်ကဲ့ပါ။ဟိုခုနကိုမော်ထွန်းကဒီလိုမျိုးပေါ့နော်အမျိုးသမီးနဲ့လူငယ်ဝန်ကြီးဌာနတဲ့တခုပေါ်ထွန်းတဲ့နယ်လို့ပြောပေးတဲ့အတွက်လည်းကျေးဇူးတင်တယ်။ကျမလည်းအပြည့်ဝကန့်ကွက်ရမယ်ထောက်ခံပါမယ်လို့ဘာလို့လဲဆိုတော့အဲဒါတော့ပဲကျွန်မထပ်ပြီးတော့ highlight လုပ်ချင်တာကလူငယ်ပြည်ဝင်ကြီးဌာနအောက်မှာဆိုလို့ရှိရင်ကျွန်တော်တို့ကလူသမီးလူငယ်မတန်ဆန်းကလေးငယ်အကုန်လုံးပေါ့နော်အရေးအယာပေါင်းစုံကိုတို့ရောပဲခြိုက်ရတယ်နောက်တစ်ခုက
relief and resettlement လို့ပြောရဲပေါ့နော်ပြန်လဲနေရာချထားရေးရောသဘာဝဘေးရဲ့နေရာကယ်ဆယ်ရေးရောတကယ်ကိုမှအကုန်လုံးပေးနေရတာ service ပေးရတဲ့ဟာတွေကိုပဲဒီဝင်ကြီးဌာနတစ်ခုကခိုင်ရတဲ့ခါကျတော့သူတို့ကမနိုင်မနှင်းဖြစ်တယ်တကယ်လဲ budget ကိုအရင်တုံးရတဲ့ဌာနတစ်ခုဖြစ်တဲ့ခါကျတော့လူဆွာအရင်ညက်လည်းမလောက်ဘူးငွေဆွာအရင်ညက်လည်းမလောက်ဘူးဒီပြင်ညာလည်းလိုအပ်နေတဲ့ခါကျတော့အခုလိုမျိုးခွဲပြီးတော့ကြက်ကြက်နန်းနာပြပြပြန်လုံနိုင်ပါမယ်ဆိုရင်တော့ဒီ9နှစ်မှာပိုကောင်းတဲ့အလားအလာလေးကိုကျွန်မမြင်ရမယ်လို့ကျွန်မယူဆတယ်ဒီအတွက်လည်းကျွန်မကဒါကိုလည်းထပ်ပြီးတော့ကျွန်မတိုက်တွန်းခြင်းနဲ့နောက်တစ်ခုကတော့ကျွန်မကဟိုကျွန်မပြောတဲ့ bureaucracy ရန်နီယာ reform လို့ပြောတဲ့အခါမှာအခုကျွန်မတို့ပြည်ထောင်စုအောက်ကနေပြီးခဲ့တဲ့9နှစ်မှာထွေအုပ်ကိုဖွဲ့ထုတ်လိုက်တယ်ဝန်ကြီးဌာနတစ်ခုဖြစ်နေတော့ဖွဲ့ထုတ်လိုက်တယ်အဲ့ဒီအခါမှာကျွန်မတို့ပြန်တုံးတက်စီအဲ့ဒီဝန်ကြီးဌာနအတိတ်ကအရင်တုန်းကတော့ကျွန်မတို့က constitution အရာအပြည်ထောင်စုအောက်မှာရှိလို့လောက်ပိုင်းခွင့်တွေကဘလို့ဘလို့ပဲရဆိုပြီးတော့ကျွန်တော်တို့အများကြီးပေါ့နော်အကြောင်းကြီးကြားကြတဲ့အခါကျအခုခွဲထုတ်ပြီးမှကျွန်တော်တို့ဘာတွေပြည်ပြည်ရေလုံးနိုင်လဲကျွန်တော်တို့တာမန်ပြည်သူလူထုတယောက်အနေနဲ့ပြောရမယ်ဆိုရင်တော့ထွေအုပ်ရဲ့ပြည်ပြည်ကြောင်းကြီးလုတ်တင်ပြီးထင်တယ်ဒါကဘယ်မှာတွေ့လဲဆိုကျွန်တော်တို့အခု covid ပေါ့နော် covid ကာလမှာကျွန်တော်တို့လုတ်ကန်ဆောင်ရတဲ့အခါမှာစစ်မှားရေးဝန်ကြီးဌာနကပဲဥဆောင်နေအဓိကနော်သူ့နောက်မှာလူငယ်ပြန်ပါမယ်ထွေအုပ်ပါမယ်ပြည်ရေးပါတကယ်တော့အဲ့လူတွေအားလုံးအဲ့ဝန်ကြီးဌာနကတာဝန်ရှိအားလုံးက coordination ကောင်းကောင်းနဲ့နော်တည်တည်ချာချာလုပ်ပါဒါပေမဲ့ထွေအုပ်ကကဲအခမ်းအနားပြောင်းတယ်အခုကယ်ဆယ်ရေးတွေထောက်ပံ့ရေးတွေနော်လုပ်ကြတယ်ကူညီရေးတွေလုပ်ကြတယ်အစိုးရစိတ်ကောင်းစေတနာနဲ့တော့တကယ်ကိုယ့်ရဲ့အစိုးရရဲ့ budget ထဲကနေကူညီချင်လို့ပဲဒါပေမဲ့ကျွန်တော်တို့ပြည်သူလူထုကြမှာပို့ပြီးတော့အငင်းပွားမှုတွေနဲ့မကြေလည်မှုတွေဖြစ်တယ်အခရီးမှုတွေဖြစ်လာတဲ့အခါကျတော့ဒီ JD reform ဘလို့ PPP ပြင်ရင်လည်းလုပ်မလဲအဲ့ဒါကိုလည်းပို့ပြီးတော့လုပ်စီခြင်းနဲ့လုပ်မယ်ဆိုရင်တပြက်သားသားနဲ့ဒီကြကြနဲ့ဆံပြအနေနဲ့လုပ်ပြမယ်ဆိုရင်တော့ဘလောက်ပဲ resist နေတဲ့ဟာမျိုးတွေနော်အခန်းကျင်းတာတွေမလုံမရှုံမပြုတ်လုပ်ချင်တဲ့ဟာတွေကပြီးရင်သူကသူအလိုလျောက်နဲ့ဒီကောင်းမွန်တဲ့စနစ်ထဲမှာပါလာမယ်လို့ကျွန်မယူဆတယ်။အဲ့ဒီလိုလုပ်ပြမှသာလဲကျွန်တော်ကလည်းပို့ပြီးတော့လူတို့ကလည်းလေးစားလိုက်နိုင်မယ်ပို့ပြီးတော့လည်းဒါသူတို့အတွက်လည်းပို့ပြီးတော့အောင်မြင်တဲ့အစိုးရဖြစ်မှာပေါ့နော
်။ဟုတ်တယ်။
အဲ့လိုကျွန်မပြောချင်တာ
ပါ။ကျွန်တော်ခေါင်းထဲမှာအမြဲတမ်းဆိုကကျွန်တော်တို့ပြီးခဲ့တဲ့9နှစ်ကနေစပေါ်လာတဲ့အစိုးရအခုနောက်လာမယ့်9နှစ်ဆိုလည်းပဲဟလာလူလူကနေပြီးတော့အခိုင်အမာကိုလုပ်ပိုင်ခွင့်ပေးလိုက်တဲ့အစိုးရဟလာလွှတ်တော်တဲ့အစိုးရကြီးဖြစ်လာမယ်ဆိုတဲ့အချိန်မှာကျွန်တော်ကငကိုတော့ရှိခဲ့ဘူးတဲ့အတွေးပေါ့နော်လူတွေကဘာမြင်နေတာလဲဆိုတော့သူတို့ရဲ့နေတတူကဘဝကိုတိုက်ရိုက်ဟလာတက်ရောက်တဲ့နေတတူကဘဝမှာတိုက်ရိုက်မြင်ရတဲ့ခံစားရတဲ့ပြည်ပြင်းကြောင်းလေးမှုကိုသူတို့ကလိုချင်တာဟလာဒီနေ့ပြည်ပြင်းကြောင်းလေးလုပ်ပြီးတော့နောက်9နှစ်မှာမှအတီးပွင့်ခံစားမယ့်ဟာမျိုးကိုသူတို့မလိုချင်တာမဟုတ်ဘူးလိုချင်ဒါပေမဲ့နေတတူဘဝကသူတို့ကြုံနေရတဲ့ဟာတွေမှာဘာလောက်ထိပြည်ပြင်းကြောင်းလေးထုတ်တက်သွားပြီလဲဆိုတာမျိုးကိုသူကလူကျင်ကြတာဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတဲ့မိကုံးတစ်ခုကကိုမထုံးကနေကျွန်တော်ပြန်စားလိုက်ပါမယ်ပြီးခဲ့တဲ့ဇူရ9နှစ်တက်တဲ့အတွင်းမှာအားအနေဆုံးဖြစ်ခဲ့ပြီးတော့ဟလာဒီဟာကိုဒီနောင်လာမဲ့9နှစ်တက်တဲ့မှာလဲကောင်းကောင်းပြပြင်ပြောင်းလဲနိုင်တဲ့အချက်အခြေအနေလုပ်ငန်းကဏ္ဍစသဖြင့်ရှိတယ်ဆိုဘာလို့များကိုမထုံးမြင်နေတယ
်ဒီဟာကကျွန်တော်မြင်တာကတော့ဒီ subnational government ပေါ့နော် subnational government reform လို့မြင်တယ်ဒီတိုင်းနဲ့ပြည်နယ်အစိုးရပေါ့နော်တိုင်းနဲ့ပြည်နယ်အုပ်ချုပ်မှုလို့ကျွန်တော်မြင်တယ်အဲ့ချိန်မှာဘာတွေပါမလဲဆိုတော့ကျွန်တော်တို့ municipal government တွေလည်းပါမယ်ပေါ့နော်အဲဒီစီပင်တရားအုပ်ချုပ်ရေးဖွဲ့တွေကျွန်တော်တို့ miss ဖြစ်သွားတာကအဲ့ဒါလို့ကျွန်တော်အနေနဲ့မြင်တယ်ကျွန်တော်တို့အနေနဲ့လွဲသွားတာပေါ့နော်ဟိုဒီ9နှစ်တာလွဲသွားတဲ့ဥစ္စာအဲ့ဒါကျွန်တော်တို့ဒီတိုင်းနဲ့ပြည်နယ်တွေမှာဒီစီပင်ဥပဒေတွေကိုကျွန်တော်တို့ပြန်ပြီးတော့အဲတုံ့တက်တင်တယ်စီပင်ဥပဒေတွေမှာကျွန်တော်တို့တကယ့် democracy အနှစ်သာရနဲ့ဒီ accountability transparency ကိုပေါ့နော်အဲရနိုင်တဲ့ဒီအခင်းချင်းမျိုးကိုကျွန်တော်တို့လုပ်ပေးရမှာပေါ့နော်အဲ့လိုလုပ်ပေးတဲ့အခါမျိုးပြီးရင်တို့ရဲ့ performance indicator တွေအဲ့တော့မှ performance indicator တွေထွက်လာမှာပေါ့နော်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့အကိုခုနပြောသလိုမျိုးပေါ့နော်ပြည်သူတွေကတို့ရဲ့ target ဘဝကိုထိတယ်ဥပမာရေကောင်းရေတန်းရချင်းကျွန်တော်တို့မြန်မာနိုင်ငံမှာ40ရာခိုင်နှုန်းလောက်ကဟိုရေကောင်းရေတန်းမရတယ်ရန်ကုန်မြို့ပေါ်မှာတော့မှကျွန်တော်တို့ကဒီဘယ်လိုပြောမလဲ pipe water ပေါ့
နော
် municipal လာတဲ့ဟာကကျွမ်းချုံနိုင်မှုက60ရာခိုင်နှုန်းလောက်ပဲရှိတယ်ပေါ့နော်မြို့ပေါ်မှာဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ကအဲဒီ municipal ကနေပြီးတော့ကိုယ့်ရဲ့ performance နဲ့ကိုယ်ကနေပြီးတော့သူ့ရဲ့မြို့နေပြည်သူတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိလာတဲ့အစိုးရဖြစ်ဖို့ဆိုရင်တော့ဒီဥပဒေကိုမဖြစ်မနေကျွန်တော်တို့ကအဲပြောင်းလဲရမယ်ပေါ့နော်ပြည်သူတွေတင်မြောက်တဲ့အဲဒီ service provider တွေဖြစ်လာရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးမဖြစ်နေဘူးတချို့နေရာမှာတော့တဝက်တစ်ပြက်ထိန်းချုပ်ထားတော့မယ်အခုတတိရန်ကုန်ကဥမာမြို့တော်ဝန်ကကျွန်တော်တို့ကတမတာအနေခန့်တယ
်
ထားလိုက်ပါတော့အဲ့ဒါပါပေါ့နော်ဒါပေမဲ့ဒီဥပဒေထဲမှာပေါ့နော်စီရင်ကုန်စီပင်ဥပဒေထဲမှာသူကပြောမယ်ဆိုရင်အစိုးရကဟိုဗီဒီယိုအာဏာယူထားတော့မယ်ပေါ့နော်ကျွန်တော်တို့တခြားဝေးဝေးကြည့်စရာမလိုကျွန်တော်တို့မှာ success story ရှိပြီးသားမန်လီမြို့တော်မှာဒီကောင်းဆောင်ကောင်းတယောက်ရဲ့အောက်မှာပေါ့နော်အဲဘလောက်ထိတိုးတက်လာလဲပေါ့နော်ဆိုတော့အဲ့ဒါကဟိုကျွန်တော်တို့ထပ်အားဆိုင်လိုက်ရင်ကျွန်တော်စိတ်ထင်
တကယ်ပဲဒီပို့ပြီးတော့လူတွေဒီမိုကရေစီပေါ်မှာ institution ပေါ်မှာယုံကြည်မှုပို့ပြီးတက်လာနိုင်တယ်လို့မြင်တယ်
။ဟုတ်ကဲ့။ဘက်ခင်လေးရောခုနပြောသလိုဟလာပြီးခဲ့တဲ့9နှစ်သက်တမ်းမှာအနည်းဆုံးဖြစ်ခဲ့ပြီးတော့ဒီလာမယ့်9နှစ်သက်တမ်းမှာလည်းပြုပြင်ပြောင်းလဲနိုင်တယ်လို့ရင်လည်းအောင်မြင်နိုင်တယ်လူတွေနဲ့လည်းလူတွေရဲ့နေတူဘောဘောကိုလည်းတိုက်ရိုက်ထိတယ်ဆိုတဲ့ဟာမျိုးဘက်ခင်ပါများတွေ့ပြီ။
အဲ့ဒါကတော့ပြောရမယ်ဆိုရင်တော့အများကြီးပေါ့နော်အများကြီးပဲ။အဲခုနကကျမတို့စဉ်းစားကြသလိုပဲပေါ့နေစဉ်ဘဝကိုဆိုရင်လူတွေရဲ့စာဝတ်ညီရေးပေါ့နော်ဥပမာအပြင်အဲကျမတို့ရန်ကုန်မြို့မှာနေတဲ့သူတွေဆိုရင်လည်းစာဝတ်ညီရေးရောလမ်းကျတာတွေဝန်ဆောင်မှုတွေညံပြင်းတဲ့ကိစ္စတွေကျမတို့အရန်ပြောကြတယ်ဒါပေမဲ့အဲ PPP မဖြစ်လာဘူးပေါ့နော်မဖြစ်လာတဲ့အခါမှာကျမကဘာမြင်လဲဆိုတော့ခုနလိုဘဲဆက်တာဘဲဆက်တာဆိုတာတဲ့ဟိုကျမတို့ပထမ5နှစ်မှာခန့်အပ်ထားတဲ့ဒီခုနပြောတဲ့အတိုင်းပြည်နယ်အစိုးရအဖွဲ့တွေရဲ့လှုပ်ဆောင်မှုအားကြောင့်အားနယ်လေဆိုတော့ခုနကျွန်တော်တို့လည်းခက်ပြီးပြောရရင်သုံးသက်တဲ့နောက်ပြီးတော့ကျွန်မသတိထားမိတဲ့လောက်တော့ဒီတိုင်းပြည်နယ်အစဉ်အစိုးရရဲ့လုတ်ပိုင်ခွင့်နဲ့ပြည်ထောင်စုအစိုးရရဲ့လုတ်ပိုင်ခွင့်ကြားမှာတွေးရဆက်တင်ဖြစ်ပြီးတော့တကယ်တော့ပေါ်ချုံအခြေခံဥပဒေကလည်းခန့်သက်ထားရတယ်မဟုတ်ဘူးဒါပေမဲ့အဲ့ဒီကြားထဲမှာဝီရောတိဖြစ်ပြီးတော့ပြည်ထောင်စုကလုတ်မှာလို့လို့နော
်ဒီတိုင်းနယ်
ပြည်နယ်နဲ့တိုင်းအစိုးရတွေကလုတ်မှာလို့လို့နဲ့ကြားလက်နေတဲ့အခါတွေကအများကြီးရှိတယ်ဒါပေမဲ့ဘယ်နေရာတွေမှာတချို့ကသွားဖြစ်လဲဆိုရင်တကယ်ဒီတိုင်းနယ်ပြည်နယ်ကသူဆောင်တဲ့သူတွေဝန်ကြီးချုပ်တွေတို့တော့အစိုးရအဖွဲ့အစည်းတွေရဲ့ဟိုပါနက်မှုတွေသူတို့ရဲ့လိမ့်လာအကောင်မှုတွေကြောင့်သူတို့ကဆွမ်းဆန်းဆောင်ဆောင်နဲ့လုပ်နိုင်တဲ့ဟာဆိုရင်တော့အောင်မြင်သွားတယ်ပေါ့တော့ဒါကြောင့်ကျွန်တော်တို့ကဒီတိုင်းနယ်ပြည်နယ်အစိုးရအသီးသီးရဲ့လုပ်ပိုင်ခွင့်ကိုလည်းသက်သက်မှတ်မှတ်နဲ့ပို့ပြီးတော့တိတိကျကျပေးတယ်အဲ့လုပ်ပိုင်ခွင့်ပေးရုံနဲ့မဟုတ်ဘူးသူတို့ရဲ့အားနည်းချက်တွေရှိတယ် performance တွေရှိတယ်ဆိုရင်လည်းကျွန်တော်တို့ကပို့ပြန်ပြီးတော့ဆောင်တိဖိတ်မှတ်တဲ့စနစ် PPP ရေလုတ်စီသူရဲ့မိခင်ပါတီအရပဲဖြစ်စီအစိုးရအဖွဲ့အရပဲဖြစ်စီအဲ့လိုမလုပ်ဘူးဆိုရင်အလွတ်တော်ကပဲဖြစ်စီပေါ့နော်အဲ့လိုမလုပ်ဘူးဆိုရင်ကျမတို့ရန်ကုန်အစိုးရလည်းအားလုံးမြင်တဲ့အတိုင်းပဲကျမတို့မှာစိတ်မကောင်းစရာတွေဖြစ်ရတယ်ဘယ်သူမှ perfect မဖြစ်ပါဘူးကျမပြောချင်တာလေဘယ်သူမှ perfect မဖြစ်ပါဘူးဒါပေမဲ့ဆောင်ကြည့်မယ်ထိမ့်တက်မယ်ထိမ့်မှတ်မယ်ကိုကောင်းအောင်သူ့ကိုလုတ်ခိုင်းမယ်နော်ကျမတို့ကဒါ
အတားတွေအတားတွေလျှော့ပြီးတော့ဟလာလူထုအတွေ့ဆိုတဲ့တကယ်ကိုပြောပြောနေတဲ့လူထုအတွေ့ဆိုတဲ့ပြင်ပြောင်းလဲရုပ်ကဒါ PPP မြင်အကောင့်ထဲပေါ်နိုင်မယ်ဆိုတော့
ဟုတ်ကဲ့
ကောင်းတဲ့အလားအလာတွေကိုမြင်ရလိမ့်မယ်လို့ကျွန်တော်လည်းအဲ့ဒီအတိုင်းပဲယူဆယူကြည့်ပါရယ်ဗျဆိုတော့ဆွေးနွေးစရာတွေကတော့အများကြီးပါပဲဒါပေမဲ့ဒီမှာပဲကျွန်တော်ကိုရနာခွင့်ပေးပါအချိန်ပေးပြီးတော့ပါဝင်ဆွေးနွေးကြရဲမခင်လေးကိုမော်ထွန်းအောင်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ပါ
တယ်။ကျွန်တော်လည်းကျေးဇူးတင်ပါတယ်
။ Triangle Women Tree အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာတော်ခင်လေး SNLD ပါတီကိုစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆဲခိုင်အမျိုးသားလှုပ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစလလောင်းဦးမော်ထွန်းအောင်တို့ဆွေးနွေးသွားကြတာပါ။ COVID-19 ရေးပေါ်အခြေအနေကြောင့် BOE အစီအစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိမြန်းခန်းတွေကိုအင်္ဂါညတိုင်းလေလံအစီအစဉ်နေရာမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ်။ယူရီစီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘရန်နဲ့ရွေးကောက်ခံသူသမ္မတကမလာဟဲရစ်တို့ကအစိုးရတင်မှခံထားမဲ့ထိပ်တန်းစည်းပွားရေးအရာရှိတွေကိုအင်္ဂါနေ့မှမိတ်ဆက်ပေးဖို့ရှိပါတယ်။မစ္စတာဘိုင်ဒန်နဲ့မစ္စဟဲရစ်တို့ကသူတို့ရွေးချယ်ထားတဲ့စီးပွားရေးအရာရှိတို့ရဲ့နာမည်စင်းကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာပါဒီထဲမှာအမေရိကန်သမားရဲ့နှစ်ပေါင်း230နှစ်အတွင်းဘာသာရေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဗဟိုဘန်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လင်လဲပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးရဲ့စိန်ခေါ်ချက်တွေနဲ့ဒီအဖွဲ့ချက်ချင်းရင်ဆိုင်ကြရတော့မှာပါဒီဇင်ဘာတရက်ဒီကနေ့ကြောက်တဲ့ကမ္ဘာခုခံအားကျဆင်းမှု90ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day မှာအလုံးညညပေါင်းစည်းလို့တာဝန်ကိုယ်စီမျှယူဖို့ဆွေးဆောင်မှုနဲ့မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးဆောင်ရှောက်မှုရအောင်ဝိုင်းဝန်းလှုပ်ဆောင်ဖို့ AIDS တိုက်ဖျက်ရေးကုလသမဂ္ဂပူးတွဲအစီအစဉ် UNH ကတိုက်တွန်းလိုက်ပါတယ်COVID-19 ကရောဂါကြောင့် AIDS တပ်ဖြတ်ရေးလုပ်ငန်းတွေနှောင့်နှေးနေရပြီးတော့ရီမန်းထားတဲ့အတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UNH ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစားမှတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာတော့2019ခုနှစ်ကစပြီးတော့ခုခံအားကျဆင်းစေတဲ့ HIV ပိုးကူးခံရသူ38ရာခိုင်နှုန်းထိကျဆင်းသွားသလို AIDS နဲ့သေဆုံးသူက30ရာခိုင်နှုန်းကျဆင်းသွားတာပါကမ္ဘာတစ်ဝန်းလက်ရှိ HIV ပိုးရှိသူ38တန်းဝန်းကျင်နဲ့ကုသမှုခံယူနေသူက26တန်းဝန်းကျင်ရှိပါတယ်ဗီယက်နမ်နိုင်ငံထဲက Facebook နဲ့ Google ကုမ္ပဏီတွေရဲ့အင်တာနက်ဆာမနာတွေဟာလူအခွင့်ရေးကင်းမဲ့ရာစုံနယ်မြေတွေဖြစ်လာနေပြီလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AIN ကအင်္ဂါနေ့မှာဆူဆွဲလိုက်ပါတယ်။နိုင်ငံတွင်းမှာငင်းချစွာအတိုက်ခံပြုနေသူတွေအပြင်နိုင်ငံရေးအရာလွတ်လပ်ခွင့်နဲ့ကင်းမဲ့သွားအောင်လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကိုဒီနည်းပညာကုမ္ပဏီကြီးတွေကထောက်ကူပြီးတော့စဉ်းစားလုပ်တီးဖြတ်ပေးနေတယ်လို့လည်း AIN ကပြောပါတယ်။
ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်ကျေးမနှံလောက်ပါ
This program has come to you from the Voice of America, Washington.